Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်နိုဝင်ဘာလ28ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်ဒီကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 41နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအတန်လွှင့်အစီအစဉ်တွေကိုလောက်တန်ကပါရှုစားနိုင်ကြပါလိမ့်ရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမမ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့တရုတ်မှာကိုဗစ်လော့ခ်ဒေါင်းပေါ်ကန့်ဝဲဆန္ဒပြပွဲတွေဆက်ဖြစ်နေပါတယ်။ဂျပန်အစိုးရအနေနဲ့မြန်မာစစ်ကောင်စီပေါ်ဖိအားပေးမှုတွေလှုပ်ဆောင်ဖို့ပြန်လွတ်လာတဲ့ဂျပန်မှတ်တမ်းရုပ်ရှင်ရဲ့ကုသကတိုက်တွန်းလိုက်ပါတယ်။ယူကရိန်းအနေနဲ့ခက်ခဲတဲ့ကာလတွေကိုဆက်ပြီးဖြတ်တန်းရအောင်မယ်လို့ယူကရိန်းသမ္မတကပြောပါတယ်ဒီသတင်းနဲ့အပါအဝင်တခြားထူးခြားတဲ့သတင်းတွေကိုမှမျှသတင်းအောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗ
ျဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုမကြခင်မှာနားဆင်ရဖို့ရှိတယ်လို့သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကရင်မျိုးသားစီယုံ KNU ရဲ့တပ်မဟာနယ်မြေအားလုံးနီးပါးမှာမြန်မာစစ်တပ်နဲ့တိုက်ပွဲတွေဇက်တိုက်ပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်လေကြောင်းတိုက်ခိုက်မှုအပြင်လက်နက်ကြီးကြီးတွေနဲ့ပါအဆက်မပြတ်ပစ်ခတ်နေတဲ့အခြေအနေဖြစ်နေတာပါ
ကျွန်တော်တို့ရှိနေတာလူပစ်ဆိုင်ရမယ်ဆိုတော့အတော့တရားပြင်းသေးရပါဘူး။ဒါနဲ့မပစ်ခံရအောင်ဆိုအနည်းဆုံးလည်းနဲ့ကြည့်ရတယ်။150လုံးပစ်ခံရတယ်။ထောက်ပြရတော့150လုံးပစ်ခံရတယ်။တစ်ခါတစ်ခါတော့ပစ်တဲ့ရက်ဆိုရင်150ဆိုတော့80ပစ်ခဲ့။
KNLA ကြားဖြူတက်ဖွဲ6ရက်တက်ခွဲမှုပြောပြပေးခဲ့တာပါရှင်ဒီလိုကရင်ပြည်နယ်တွေကတိုက်ပွဲအခြေအနေတွေနဲ့အတူကယားပြည်နယ်တွေမှာလည်းစီးရဲတင်းမာနေပြီးတော့စစ်ကောင်စီထောင်ထားတဲ့မြေမြုံမိုင်းနင်းပြီလို့လူငယ်တအုပ်အသက်ဆုံးမခဲ့ရပါတယ်ရခိုင်ပြည်သူတွေအကြက်တဲပြေလည်နိုင်ရေးရခိုင်လက်နက်ကင်တက်တဲ့မြန်မာစစ်တပ်တို့ကြားမှာနှုတ်အားဖြင့်သဘောတူညီချက်လုပ်လိုက်ပါတယ်ဒေါ်ဆန်းစုကြည်ကိုယ်တိုင်ထွက်ဆိုတဲ့ဒီကနေ့နေပြည်တော်တရက်ခွေနောက်ဆုံးအခြေအနေစတဲ့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့တနင်္လာညရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့မမျှသစင်အောင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင
်တရုတ်နိုင်ငံမှာနိုင်ငံရေးလွတ်လပ်ခွင့်နဲ့ကိုဗစ်ပိတ်ဆို့မှုတွေအဆုံးသတ်ရေးတောင်းဆိုတဲ့နိုင်ငံတော်ဆန္ဒပြပွဲတွေပေါ်ပေါက်နေလာမှာရဲတပ်ဖွဲ့ကတနင်္လာနေ့မှာဆန္ဒပြသူတွေကိုဖမ်းဆီးလိုက်ပါတယ်။တရုတ်မှာ1989ခုနှစ်ဒီမိုကရေစီရေးဆန္ဒပြပွဲတွေဖြိုခွင်းခံရပြီးတဲ့နောက်ပိုင်းဆန္ဒပြပွဲတွေမရှိသလောက်ဖြစ်ခဲ့ပြီးအခုလက်တလောနိုင်ငံတော်မျိုးကြီးတွေနဲ့တက္ကသိုလ်ကျောင်းတွေမှာစုဝေးဆန္ဒပြနေကြတာပါ။နိုင်ငံအနောက်မြောက်ပိုင်းရှင်ချန်းဒေသမျိုးတော်အိုရုံချီမှာပြီးခဲ့တဲ့သတင်းပတ်ကမိလောက်မှုဖြစ်ပွားခဲ့တာမှာကိုဗစ်ပိတ်ဆို့မှုဆင်းပြင်းနေကြောင့်ကယ်ဆယ်ရေးဝန်ထမ်းတွေနှောင့်နှေးခဲ့ရတဲ့အပေါ်လူတွေကအပြစ်တင်ခဲ့ကြပါတယ်။ဆန္ဒပြသူတွေကတရုတ်သမ္မတရှီကျင်းပင်ရာထူးကနေနှုတ်ထွက်ဖို့နဲ့နိုင်ငံရေးလွတ်လပ်ခွင့်ရှိဖို့တောင်းဆိုနေကြပါတယ်။မြို့တော်ဘေကျင်းနဲ့စီးပွားရေးအချက်ချာကျတဲ့ရှန်ဟိုင်းမှာတင်းငွေနေဆန္ဒပြလူအုပ်နဲ့ရဲတပ်ဖွဲ့ပဋိပက္ခဖြစ်ပွားခဲ့ပါတယ်။တင်းငွေနေမွန်လဲပိုင်းမှာတော့အရာနဲ့ချီတဲ့လူတွေဆာရဆာရန်နဲ့ပန်းတွေကင်ဆောင်ဆူဝေးပြီးအတန်တိတ်ဆန္ဒပြခဲ့ကြပါတယ်။ပြီးခဲ့တဲ့ April လတုန်းကလည်းသမ္မတရှီကျင်းဖင်ရဲ့တင်းကျပ်တဲ့ COVID ကန့်သတ်ချက်တွေပေါ်ရှန်ဟိုင်းမြို့ကနေကန့်ကွက်ဆန္ဒပြခဲ့သလိုအခုအစောပိုင်းမှာလည်းအလားတူကံွယ်ဆန္ဒပြမှုတွေဖြစ်ခဲ့တာမှာလူမှုကွန်ရက်ရဲ့အခုအညီနဲ့တခြားမြို့တွေပါပါဝင်လာခဲ့တာကြောင့်အခုဒီချိန်ဟာအကျယ်ပြန့်ဆုံးဆန္ဒပြမှုတွေဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံရှန်ဟိုင်းမြို့ဆန္ဒပြပွဲတစ်ခုအတွင်းမှာ BBC အတန်လွင့်ဌာနသတင်းတောက်တက်ကိုရဲတွေကဖမ်းပြီးတော့နိုင်တော်တော်ကြကြထိမ့်သိမ်းထားတဲ့ပုံမှာစိတ်နှောက်ယှက်ဖြစ်ခဲ့ရတယ်လို့ဗြိတိန်နိုင်ငံရေးဝန်ကြီးကပြောပါတယ်တရုတ်ဘက်ကတော့ဒီသတင်းတောက်ကသူကိုသူသတင်းတောက်လို့မပြောခဲ့တယ်လို့သတင်းတောက်ဖြစ်တဲ့အထောက်ထားလည်းမပြခဲ့ဘူးလို့ပြန်ပြီးတော့တုံ့ပြန်ပါတယ် BBC အတန်လွင့်ဌာနသတင်းတောက် Ed Lawrence ကရှန်ဟိုင်းမှာဆန္ဒပြပွဲတွေကိုသတင်းယူနေတုန်းမှာအဖမ်းခံခဲ့ရတာပါ Ed Lawrence ကိုမလွတ်ခင်မှာနိုင်အတော်ကြာဖမ်းထားပြီးတော့အဖမ်းခံနေရတဲ့အချိန်မှာလည်းရဲတွေကသူ့ကိုရိုက်နှက်ကန်ကြောက်တဲ့အကြောင်းသတင်းတောက်တယောက်ဖြစ်တရားဝင်ခွင့်ပြုချက်နဲ့အလုလုနေတဲ့အချိန်မှာအခုလိုဖြစ်ခဲ့တာဖြစ်တဲ့အကြောင်းကို BBC သတင်းဌာနကပြောပါတယ်BBC ရဲ့ထုတ်ပြန်ချက်တွေကအဖြစ်အပျက်တွေနဲ့ကွာဟနေတယ်လို့မှန်ကန်မှုမရှိဘူးလို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရဇောလီဂျန်ကပြောပါတယ်။ COVID ကြော့ပြန်ဖြစ်နေတဲ့တရုတ်မှာတင်းကျပ်တဲ့စီးမြင်တွေကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာရှန်ဟိုင်း၊ဘေကျင်းနဲ့တခြားမြို့ကြီးတွေမှာဆန္ဒပြပွဲတွေပေါ်ပေါက်နေပြီးတော့ဒါဟာသမ္မတရှီကျင်းပင်လက်ထက်မှာမကြုံစဘူးအာဏာဖီဆန်ဆန္ဒပြနေတာလည်းဖြစ်ပါတယ်ရှင်။
ဂျပန်ဆိုရအနေနဲ့မြန်မာစစ်ကောင်စီရဲ့လူခွင့်ရေးချိုးဖောက်မှုတွေအပေါ်ပုံမပြင်းထန်စွာရပ်တည်ဆောင်ရွက်ဖို့မြန်မာနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံရပြီးမကြသေးခင်ကပြန်လည်လွတ်မြောက်လာတဲ့ဂျပန်မှတ်တမ်းရုပ်ရှင်ရဲ့ကုသတိုရုကူဘိုတာကတိုက်တွန်းလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံအချင်းထောင်တွင်ထိန်းသိမ်းခံထားရတဲ့အခြေအနေဟာငရဲပြည်လိုပဲလို့သူကတင်စားပြောကြားလိုက်ပြီးမြန်မာပြည်သူတွေခံစားနေရတာကိုသူ ထွေးကြုံခဲ့ရတဲ့အခြေအနေတွေအရပိုပြီးနားလည်သိရှိလာရတဲ့အတွက်မြန်မာနိုင်ငံကထွက်ပြေးလာကြသူတွေကိုလက်ခံပေးဖို့အတွက်လည်းဂျပန်အစိုးရကိုသူကတောင်းဆိုလိုက်ပါတယ်မြန်မာနဲ့ဂျပန်အကြားစီးပွားရေးအရာတည်တာတဲ့ထိရောက်မှုတွေဖြစ်ပေါ်စေတဲ့ဆက်ဆံရေးရှိနေတာကြောင့်မြန်မာဘက်ကရင်းနှီးမြှုပ်နှံဂျပန်ဘက်ကရင်းနှီးမြှုပ်နှံမှုတွေဘယ်ကိုသွားတယ်ဆိုတာနဲ့အဲ့ဒီငွေတွေကိုပြည်သူတွေပေါ်ဖိနှိပ်ဖို့အတွက်အသုံးချနေတာဟုတ်မဟုတ်ဆိုတာကိုအသေးစိတ်စုံစမ်းတင်ကြောင်းလဲတိုရုကူဘိုတာကပြောပါတယ်အသက်26နှစ်ရှိပြီဖြစ်တဲ့တိုရုကူဘိုတာဟာမြန်မာနိုင်ငံမှာဆီယနာတိတ်မှုဆန့်ကျင်တဲ့ဆန္ဒပြပွဲတစ်ခုမှာတခြားမြန်မာနိုင်ငံသား2ဦးနဲ့အတူဖမ်းဆီးခံခဲ့ရပြီးထောင်ဒဏ်9နှစ်အပြစ်ပေးခံခဲ့ရပေမဲ့အကျဉ်းထောင်မှာ3လခွဲလောက်ပဲနေရပြီးနိုဝင်ဘာလ18ရက်နေ့မှာလူငင်းချမ်းသာကွင်းနဲ့အကျဉ်းသားတွေပြန်လုပေးတဲ့အထက်ပါဝင်လာခဲ့တာပါ။ဒါပေမဲ့အကျဉ်းသားတွေလုပေးလိုက်တာဟာစစ်ကောင်စီကဝါဒဖြန့်ချီရေးအတွက်တက်တက်လှုပ်ဆောင်ခြင်းဖြစ်တယ်လို့တိုရုကူဘိုတာကပြောပါတယ်ခင်ဗျာ
။အီရန်နိုင်ငံမှာနိုင်ငံရေးမငြိမ်သက်မှုတွေကြားမှာကလေးငယ်90ကျော်သေဆုံးပြီးတော့အများပြားဒဏ်ရာရခဲ့တဲ့အပေါ်ကုလသမဂ္ဂကလေးများရေမုံငွေဖွဲ့ UNICEF ကရှုတ်ချတဲ့အကြောင်းတနင်္ဂနွေနေ့ကကြေညာချက်ထုတ်ပါတယ်။ကျောင်းတွေဟာကလေးတွေတဲ့အမြဲတမ်းဘေးကင်းတဲ့နေရာတွေဖြစ်ရမှာဖြစ်တယ်လို့တချို့ကျောင်းတွေမှာစီးနင်းဝင်ရောက်တိုက်ခိုက်တာနောက်ရှာဖွေမှုတွေလုပ်တဲ့အပေါ်မှာစိုးရိမ်မိတယ်လို့ UNICEF ကပြောပါတယ်။ကလေးငယ်တွေအခွင့်အရေးကိုလေးစားကာကွယ်ဖြည့်ဆည်းဖို့ကိုယ်ပိုင်လွတ်လပ်ခွင့်နဲ့လွတ်လပ်စွာတွေးခေါ်စွမ်းလွတ်လပ်စွာစုဝေးခွင့်စရာတွေကိုကာကွယ်ဖို့နိုင်ငံကောင်းဆောင်တွေမှာတာဝန်ရှိတယ်လို့ကမ္ဘာလုံးဆိုင်ရာတက်ကြွလှုပ်ရှားမှုအဖွဲ့ထုတ်ပြန်တဲ့အကြေညာချက်ကလည်းဖော်ပြပါတယ်။လူခွင့်ရေးဖွဲ့တွေကတော့ဆန္ဒပြပွဲတွေအတွင်းမှာအနည်းဆုံးကလေးငယ်60သုံးတည်ဆုံးခဲ့ရတယ်လို့ပြောပါတယ်။အီရန်မှာကလေးငယ်များအခွင့်အရေးဆိုင်ရာပြည်ညစာချုပ်မှာလက်မှတ်ရေးထိုးထားတဲ့နိုင်ငံဖြစ်ပါတယ်။ဒါကြောင့်ကလေးငယ်တွေအပါအဝင်အရွယ်ရောက်သူတိုင်းသူတို့ရဲ့အသက်နဲ့လွတ်လပ်မှုသာမကစိတ်ပိုင်းရုပ်ပိုင်းအန္တရာယ်ဖြစ်စေနိုင်တဲ့အခြေအနေတွေကနေကာကွယ်ပေးဖို့လိုတယ်လို့ UNICEF ကြေညာချက်မှာဖော်ပြပါတယ်။အီရန်အနေနဲ့လက်ရှိရောအနာဂတ်အတွက်ပါကောင်းမွန်တဲ့အရင်းမြစ်တွေဖြစ်တဲ့ကလေးငယ်တွေနဲ့ဆယ်ကျော်သက်တွေရဲ့လူအချက်နဲ့မျှော်မှန်းချက်တွေကိုဦးစားပေးဖို့လဲနိုဘယ်ငြိမ်းချမ်းရေးဆုရှင်ဖွဲ့စည်း UNICEF ကတိုက်တွန်းပါတယ်ရှင
် VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15653ညာလိုင်းတိုမီတာ25 kHz 11603ညာလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ရုရှားကယူကရိန်းနိုင်ငံအတွင်းလျှက်စစ်တာအပေးလိုင်းတွေကိုဒုံးကျည်တွေနဲ့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းပြစ်ခတ်တိုက်ခိုက်ခဲ့တဲ့ပုံစံအတိုင်းလာမယ့်သတင်းပတ်တွေမှာလည်းအလားတူတိုက်ခိုက်မှုတွေဖြစ်လာနိုင်တာကြောင့်ခက်ခဲတဲ့အခြေအနေတွေကိုရင်ဆိုင်ရနိုင်တယ်လို့ယူကရိန်းသမ္မတဗလိုဒမီဇယ်လင်စကီကမနေ့တနင်္ဂနွေနေ့ညကပြောကြားလိုက်ပါတယ်။ယူကရိန်းစစ်တပ်နဲ့အစိုးရဌာနတွေအနေနဲ့အစဉ်အသင့်ပြင်ထားကြောင်းသူကပြောဆိုလိုက်ပြီးလျှက်စစ်မီးပြန်ရအောင်လှုံ့ဆော်ပေးနေကြတဲ့ဝန်ထမ်းတွေကိုကျေးဇူးတင်ကြောင်းလည်းပြောကြားပါတယ်။အကြမ်းဖက်သမားတွေဟာတိုက်ခိုက်ဖို့အတွက်ပြင်ဆင်နေကြပါတယ်။သူတို့မှာဒုံးကျည်တွေရှိနေသေးသူတို့ဘက်ကတိုက်ခိုက်မှုတွေကိုရပ်တော့မှာမဟုတ်ပါဘူးလို့တိုင်းပြည်ကိုနေ့စဉ်ပြောကြားတဲ့မင်းကွန်းအတွင်းသမရဇယ်လင်စကီကထပ်သွင်းပြောကြားခဲ့ပါတယ်။ဆောင်းဝါဒီနီကလာရာနဲ့အမျှရုရှားဒုံးကျည်တွေဟာယူကရိန်းနိုင်ငံအတွင်းကအရေးပါတဲ့အခြေခံအဆောက်အုံတွေကိုအရှင်မြင့်ပြစ်မှတ်ထားတိုက်ခိုက်လာနေတာပါ။ရုရှားကတော့အရသားတွေကိုပြစ်မှတ်ထားတိုက်ခိုက်တာမရှိဘူးလို့ညင်းဆိုထားပါတယ်။ဒီတော့တွင်ဇန်နဝါရီလမှာစတင်မဲ့အမေရိကန်လွှတ်တော်တပ်တန်းအသစ်မှာလူများစုဖြစ်လာမဲ့ Republican Party ကယူကရိန်းကိုဆက်လက်ပံ့ပိုးပေးသွားမယ်လို့မနေ့နိုဝင်ဘာလ29ရက်နေ့မှာပြောကြားလိုက်ပါတယ်။ဒါပေမဲ့ယူကရိန်းကိုပေးနေတဲ့အကူအညီတွေအပေါ်အရင်ကတည်းကပိုပြီးတော့စစ်စစ်သွားမယ်လို့ဆိုပါတယ်ခင်ဗျာ
။မိုင်းတရာလောက်ထိပစ်ခတ်နိုင်တဲ့ဘုံဒီတမျိုးယူကရိန်းကိုထောက်ပံ့နိုင်ဖို့ American စစ်ဌာနချုပ် Pentagon အနေနဲ့စဉ်းစားနေတဲ့အကြောင်းရိုက်တာသတင်းမှရေးပါတယ်။ဒီဘုံဒီဟာတင်းငယ်ပြီးတော့အတိအကျပစ်ခတ်နိုင်တယ်လို့ပေါ်ပေါ်များများရှိတဲ့ rocket ပစ်လွတ်တဲ့စနစ်မှာတက်ဆင်ပြီးတော့ပစ်ခတ်နိုင်ပါတယ်။ဝယ်လူအားများတဲ့အတွက်နောက်နိုင်ငံတွေအနေနဲ့ယူကရိန်းကိုလက်နဲ့ထောက်ပံ့ဖို့ရုန်းကန်နေရတဲ့အချိန်မှာယူကရိန်းအနေနဲ့ဒီဘုံဒီကိုတုံးပြီးတော့ရုရှားရှေ့တန်းစစ်မျက်နှာကိုကျော်ပြီးအနောက်ဘက်ဝေးဝေးနေရာတွေအထိပစ်နိုင်ပါတယ်။GLSDB လို့ခေါ်တဲ့မြေပြင်ကနေပစ်ခတ်နိုင်တဲ့ဘုံဒီကို Boeing ကုမ္ပဏီကအကြံပြုထားပြီးတော့ယူကရိန်းနဲ့အရှေ့ဥရောပမဟာမိတ်နိုင်ငံတွေကိုခဲယမ်းတွေထောက်ပံ့မှုအစီအစဉ်ထားတဲ့အကြောင်းဒီလက်နက်လုပ်ငန်းသတင်းရင်းမြစ်ကပြောပါရယ်ဒီဘုံဒီကို2023ခုနှစ်နှစ်ဦးပိုင်းလောက်မှာပို့ဆောင်နိုင်မယ်လို့မျှော်လင့်ထားကြောင်းရိုက်တာကရတဲ့စာရွက်စာရင်းတွေမှာတော့ဖော်ပြပါရယ်ယ ယူကရိန်းကိုရုရှားကျူးကျော်စစ်ကြောင့်အမေရိကန်ထုတ်လက်နက်တွေနဲ့ခရမ်းကြီးစံတွေဝယ်လိုအားများခဲ့ပြီးတော့အရှေ့ဥရောပကအမေရိကန်မဟာမိတ်တွေအနေနဲ့ယူကရိန်းကိုလက်နက်ထောက်ပံ့နေတဲ့အတွက်လဲအမေရိကန်စီကအမှားစာရီအများကြီးမှာယူထားတယ်လို့အမေရိကန်စစ်တပ်ရဲ့အဓိကလက်နက်ဝယ်ယူသူဒေါက်ဘော့ရှ်ကသတင်းတောက်တွေကိုပြောဆိုပါတယ်ရှင
်။ကတ္တာနိုင်ငံမှာကျင်းပနေတဲ့2022 FIFA ကမ္ဘာ့ဖလားဘောလုံးပြိုင်ပွဲအုပ်စု H ရဲ့ဒုတိယပွဲစဉ်တွေကိုအခုကျွန်တော်တို့အတန်းလွင့်နေတဲ့အချိန်မှာဂါနာနဲ့တောင်ကိုရီးယားအသင်းတို့ကစားနေကြတာမှာပွဲပြီးဖို့7မိနစ်လောက်အလိုမှာဂါနာအသင်းက3-2နဲ့ဥဆောင်နေပါတယ်။တောင်ကိုရီးယားအသင်းဟာအုပ်စု H ပထမပွဲစဉ်အဖြစ်ဥရုဂွေးအသင်းနဲ့ကစားခဲ့တာမှာတပွဲစီတည်ကျထားပါတယ်။တောင်ကိုရီးယားအသင်းဟာအုပ်စု H အတွက်တတိယနဲ့နောက်ဆုံးပွဲစဉ်အဖြစ်ပေါ်တူဂီအသင်းနဲ့ဒီဇင်ဘာလ2ရက်နေ့မှာကစားကြရမှာပါ။ဒီကနေ့အတွက်ပထမပွဲစဉ်ဖြစ်တဲ့အုပ်စုဂျီရဲ့ဒုတိယပွဲစဉ်မှာတော့ဆာဗီးယားနဲ့ကင်မရွန်းတို့ကစားကြတာမှာ3-0နဲ့တည်ရဖြစ်သွားခဲ့ပါတယ်။မနေ့ကကစားခဲ့ကြတဲ့အထက်အုပ်စုအီးကနာမည်ကြီးအသင်းတွေဖြစ်တဲ့စပိန်နဲ့ဂျာမနီတို့ပွဲစဉ်မှာတော့2-0တည်ကျသွားခဲ့ပြီးဂျပန်နဲ့ကော့စတာရီကာပွဲစဉ်မှာတော့ဂျပန်အသင်းက2-0မရှိနဲ့ရှုံးနေတော့ခဲ့ပါတယ်။ဒီညမြန်မာစံတော်ချိန်7:00ခွဲမှာတော့အုပ်စုဂျီကဘရာဇီးနဲ့ဆွစ်ဇာလန်တို့ကစားကြမှာဖြစ်ပြီးဒီကနေ့စရုပ်ထားတဲ့နောက်ဆုံးပွဲစဉ်အဖြစ်နဲ့ပေါ်တူဂီနဲ့ဥရုဂွေးတို့မြန်မာစံတော်ချိန်ည7:00ခွဲမှာကစားကြမှာဖြစ်ပါတယ်။ဒီနေ့ FIFA ကမ္ဘာ့ဘောလုံးပြိုင်ပွဲမှာလက်ရှိချန်ပီယံပြည်သစ်အသင်းကလွဲလို့ကျန်တဲ့ဥရောပတက်ကနာမည်ကြီးအသင်းတွေတချို့ထင်သလောက်ခြေစွမ်းမပြနိုင်ပဲဖြစ်နေပါတယ်။အုပ်စုပတ်လည်ပွဲစဉ်တွေမှာအခုချိန်အထိပြည်သစ်အသင်းသာတေချာပေါက်ဒုတိယအဆင့်ရှုံးထွက်ပွဲတက်ဖို့တည်ကြနေပြီးကြံအသင်းတွေကတော့ဒုတိယအဆင့်ကိုတက်မယ်မတက်ဘူးဆိုတာအုပ်စုပတ်လည်းနောက်ဆုံးပွဲစဉ်ရလဒ်တွေကိုစောင့်ကြည့်ကြရအောင်မှာဖြစ်ပါတယ်ခင်ဗျာ
စနေနေ့တုန်းကဖြစ်ပွားခဲ့တဲ့အီတလီနိုင်ငံအရှေ့ကျွန်းမြေပြူရာမှာမွေးကင်းစကလေးငယ်တူပါဝင်သေဆုံးသူရုပ်လောင်း9လောင်းကိုအီတလီကယ်ဆယ်ရေးသမားတွေကရှာဖွေတွေ့ခဲ့တဲ့အကြောင်းတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောပါရယ်စနေနေ့အစောပိုင်းတုန်းကဒီကျွန်းမှာ6နာရီအတွင်းမိုးရေချိန်9လက်မှနီးပါးရွာခဲ့ပြီးတဲ့နောက်မှာကြီးကြီးမားမားမြေပြူခဲ့တာပါအနည်းဆုံးလူ9ယောက်လောက်ဒဏ်ရာရပြီးတော့နောက်ထပ်9ယောက်လည်းပျောက်နေသေးတယ်လို့အာဏာပိုင်တွေကပြောပါရယ်မြေပြူပြီးတော့ရွှွန့်နွန်နေတဲ့အပြည့်စီတွေကြောင့်လူ200လောက်ကိုဘေးလွရာကိုပြောင်းရွှေ့ပေးခဲ့ရပါတယ်အခုမိုးရွာသွန်းတာဟာနှစ်20အတွင်းမှာအပြင်းထန်ဆုံးရွာသွန်းတာဖြစ်ပြီးတော့နောက်ထပ်မြေပြူနိုင်တဲ့အန္တရာယ်ကလည်းမြင့်မားစေဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ်လူရေ 6,200 လောက်ရှိတဲ့အရှေ့ကျွန်းဟာနေပိုလ်စ်မြို့ကနေ18မိုင်လောက်အကွာမှာရှိတဲ့မီးတောင်တွေရှိတဲ့ကျွန်းလေးဖြစ်ပါတယ်။ရေဘူးစန်းတွေနဲ့တာယာလှပတဲ့ကမ်းရိုးတန်းကြောင့်ခရီးသွားတွေလာရောက်လည်ပတ်လို့ရှိတဲ့ကျွန်းလေးဖြစ်ပါတယ်ရှင်2022ခုနှစ်နိုဝင်ဘာလ28ရက်တောက်ကြညရဲ့ထိတ်တဲရောက်သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မမ်းမြတဲ့ဇင်အောင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA American အသံရဲ့တနင်္လာနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင် VOA ကနေဒီနေ့ညမှာတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါဒုတိယပိုင်းနိုင်ဝတ်မှာတော့သတင်းနောက်မှတ်စုစီးပွားရေးကဏ္ဍဘလော့ကာတွေပြောသမျှနဲ့တက်တက်ရောက်သတင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုအရင်တင်ဆက်ပေးကြပါရစေ။အရင်ဆုံးတော့ကရင်မျိုးသားစီယုံ KNU ရဲ့တပ်မဟာနယ်မြေအားလုံးနှီးပါးမှာကရင်တပ်တွေနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတဲ့အခြေအနေကိုတင်ဆက်ပေးကြပါရစေ။ကရင်မျိုးသားစီယုံ KNU တပ်မဟာနယ်မြေအားလုံးနှီးပါးမှာတော့ KNL KNDO တပ်တွေနဲ့မြန်မာစစ်တပ်တို့ကြားမှာတိုက်ပွဲတွေကဇက်တိုက်ဖြစ်ပွားနေပါရစေ။အရင်တုန်းကတိုက်ပွဲတွေမဖြစ်ပွားခဲ့တဲ့တနင်္လာရီတိုင်းက KNU တပ်မဟာလေးနယ်မြေမှာလည်းတိုက်ပွဲတွေကဖြစ်နေတာပါ။မြန်မာစစ်တပ်ဘက်ကဒီတိုက်ပွဲတွေထဲမှာလေကြောင်းသုံးပြီးတော့တိုက်ခိုက်တာတွေရှိလာတာကြောင့်အဲ့ဒီဒေသတွေမှာစစ်ပြေးဒုက္ခသည်တွေဟာပိုးပြီးတော့မှတိုးများလာနေတယ်လို့စစ်ပြေးစစ်ရှောက်ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုအောင်အောင်ကတင်ပြပေးပါမယ်ရှင
် KNU တပ်မတင်နေမြေဖြစ်တဲ့မွန်ပြည်နယ်တထုံခရိုင်ထဲမှာစစ်တပ်ကလေရင်နဲ့ဘုံကျဲတိုက်ခိုက်လာတဲ့အတွက်အရက်သားနေရင်တွေပျက်စီးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်အခုဆိုရင်တပ်မဟာ9တခုကလွဲလို့ကျန်တဲ့တပ်မဟာအာလုံးနီးပါးမှာကရင်မျိုးသားလွမြောက်ရေးတပ် KNLA နဲ့မြန်မာစစ်တပ်တို့တိုက်ပွဲတွေဖြစ်နေတာပါဒီနေ့နိုဝင်ဘာ28ရက်မှာလဲတပ်မဟာ6နယ်မြေဖြစ်တဲ့ကရင်ပြည်နယ်ကော့ခရိတ်မြို့နယ်တွေကတောင်ကြားအင်းနဲ့လောင်းကင်ကျေးရွာဘက်ကိုစစ်တပ်ကဝင်ရောက်လာတဲ့အတွက်အရက်သားအများပြားထွက်ပြေးနေရပါတယ်အခုနောက်ပိုင်းမှာစစ်တပ်ကလူအင်အားမပါဝဲအဝေးကနေလက်နက်ကြီးနဲ့ပစ်ခတ်တာတွေနေ့တိုင်းလှုပ်လာကြောင်း KNLA ပူးပေါင်းတပ်ဖွဲ့တစ်ခုဖြစ်တဲ့ကြားပြူတပ်ခွဲ9ရက်တက်ခွဲမှုကိုဇွဲကပြောပါတယ်အထူးသဖြင့်ညပိုင်းအချိန်မှာအရက်သားနေရင်တွေစီပြစ်ခတ်နေတဲ့အတွက်အရက်သားတွေထွက်ပြေးရတာဖြစ်ကြောင်းသူက VOA ကိုပြောပါတယ်
က
ကျွန်တော်တို့ဈာန်ကသိပ္ပတ်ထားတဲ့ကိုယ်ကျွန်တော်ရှိတယ်။ရွာဒီငါးချောက်ရွာအေဒီယောက်ဝင်းနေရှိတယ်ဆိုတော့နေရာကျေကြီးပေါ့ဗျာ။အဲ့ဒီကျေကြီးလည်းမဟုတ်ဘူးသူကကျွန်တော်ဘယ်လိုလဲဆိုရဲရဲတွေစစ်သားတွေလုံးဝမဝင်တော့ဘူး။ဒါဖွဲ့ကြီးမှမဝင်ဘူး။ကျွန်တော်တို့နေတဲ့နေရာကိုသူတော်သူကဘာလို့သတ်မှတ်လဲဆိုတော့ဒီနေရာသူတို့ကမဆိုင်တော့ဘူးသတ်မှတ်ပြီးသူတို့စိတ်ပေါ့ပေါ့ဘယ်လိုလဲလဲကြည့်ချက်။ဘလို့မှကြာပြူရသားတွေကနေဆိုင်လို့မရတော့ဘူး။အဲ့ဒါကြောင့်ပြူရသားတွေကဟုတ်ပြီအကျိုးလို့ကြီးသွားတာပေါ့ဗျာကျွန်တော်တို့ရှိနေတာလူပြစ်ဆန်ရယ်ဆိုရဲအတောက်တရားပြင်းသေးတာပေါ့ဒီနေ့မပြစ်ခံရဘူးဆိုအနည်းဆုံးလည်းနဲ့ကြည့်ရတယ်150လောက်လုံးပြစ်ခံရတယ်ထောက်ကြတာတော့150လောက်ပြစ်ခံရတယ်တစ်ခါတစ်ခါတော်တော်ပြစ်တဲ့ပြက်ဆိုရင်150 180ပြစ်ခဲ့
အလားတူပဲ KNU တပ်မဟာလေးနေမည်ဖြစ်တဲ့တနင်္လာကြီးဘိတ်တဝဲစတဲ့ညနေတွေမှာလည်းအခုနိုဝင်ဘာလကစပြီးတော့စစ်တပ်နဲ့တိုက်ပွဲတွေစဖြစ်လာပါတယ်တလအတွင်းမှာအကြိမ်30ကျော်အထိဖြစ်ခဲ့တာပါ KNU တပ်မဟာ3နေမည်ဖြစ်တဲ့ညောင်လေးပင်ခရိုင်တွေကဒေသခံတွေကိုလည်းစစ်တပ်ကဖိအားပေးပြီးနေရက်ပြန်နေဖို့လိုက်လံနှိုးဆော်နေတာတွေရှိပါတယ်ညောင်လေးပင်ခရိုင်ရွှေကျင်မြို့နယ်ကဒေသခံတဦးကအခုလိုပြောပါတယ
်ဒီကတော့ကအောက်တန်းရွာဒီတော့ပြန်နေကြတယ်ဟုတ်ကဲ့တန်လေးကတော့တောက်တန်းကြီးရွာယူတော့တန်တိတ်သုံးကရာမှလည်းရှိတယ်တန်ရင်းမှလည်းရှိတယ်ဒရေဘောမှလည်းရှိတယ်သူကမပြေခဲ့ကြအောင်ဒီမှာပဲနေကြတယ်ညညတော့ပြစ်တန်နေတာတော့အများနဲ့ကြားတယ်ဖြစ်တာတော့စလာကြပါတော့ဟိုမပြန်နိုင်ရွာရီရှုပ်မယ်ရီရှုပ်မယ်ပြောတဲ့အခါကျတော့သူရှုပ်တော့လည်းဆောက်တော့သူဆောက်ဝင်တဲ့တဲတဲရင်းနဲ့ဟိုတက်နေကြီ
းရွှေချင်းမျိုးစွန်နာကရက်ကွက်တချို့ကိုပြောင်းပေးဖို့လဲစစ်ကောင်စီအုပ်ချုပ်ရေးပိုင်းကလိုက်လံပြောဆိုနေတာတွေရှိတယ်လို့ဒေသခံတချို့ကပြောပါတယ်ညောင်လေးပင်ခရိုင်ထဲမှာတကြော့ပြန်တိုက်ပွဲတွေဖြစ်လာတာကြောင့်ရွှေကျင်နဲ့ကြောက်ကြီးမြို့နယ်ထဲမှာစစ်ရှောင်အများပြားရောက်နေတာပါခံမန်းကြီးစစ်ရှောင်ဥယျာဉ် 5,000 လောက်ရှိလိမ့်မယ်လို့ကုညီရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ
ဒါကတော့ကရင်မျိုးသားစီယုံ KNU တပ်မဟာနယ်မြေအလုံးနီးပါးမှာကရင်တပ်တွေနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားလာနေတဲ့အခြေအနေကိုကိုအောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့ရခိုင်ပြည်နယ်ဘက်မှာဘာကြောင့်မလို့အပြစ်ရက်လိုက်ရတယ်လဲဆိုတာကိုအေအေဘက်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာရှင်းလင်းတင်ပြခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။အခုတော့ဒီကရားပြည်နယ်ထဲမှာမြေမြုံမိုင်းတွေနီးမိလို့အသက်ဆုံးရတဲ့အထိဖြစ်ရတဲ့နယ်မြေလုံခြုံရေးအခြေအနေကိုတင်ပြပေးကြပါမယ်။ဒီရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့နယ်ထဲမှာစစ်ရေးတင်းမာနေပြီးတော့နိုဝင်ဘာလ28ရက်နေ့မနေ့တုန်းကတော့မြေမြုံမိုင်းနင်းမိလို့လူငယ်တဦးထိခိုက်သေးဆုံးခဲ့ပါတယ်။မိုးပြဲမြို့နယ်ကအခြေအနေရန်ကုန်ကစုံစမ်းမေးမြန်းသတင်းပေးပို့ထားတာကိုကျွန်မကပဲဆက်ပြီးတင်ပြပေးကြပါရစေ။ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့အနောက်ချမ်းမှာတော့နိုဝင်ဘာလ28ရက်နေ့မနေ့တုန်းကဆယ်ကျော်သက်လူငယ်တွေတောထဲကိုသွားရင်းနဲ့မြေမြုံမိုင်းနင်းမိပြီးတော့သုံးဦးထိမှန်ထံရရရှိခဲ့တယ်လို့ဒေသခံတဲ့မိုးပြဲကယ်ဆယ်ရေးအဖွဲ့က VOA ကိုပြောပြပါဗျ။ဥကောင်းပြင်းထန်ထံရရရှိထားခဲ့တဲ့အသက်15နှစ်အရွယ်မောင်ငွေရှင်းဟာမနေ့ညတုန်းကပဲကွယ်လွန်သွားခဲ့တယ်လို့ဒေသခံတဦးကအခုလိုပြောပြပါဗျ
။6ရောက်သွားဟာ3ရောက်ကိုထိသွားတယ်ပေါ့နော်။နောက်ပြီးတော့ဟာည7နာရီခွဲဆိုရင်တော့တယောက်ကထိသွားတယ်။ကောင်းထိတဲ့တယောက်ပေါ့။အရသာကလေးပဲနော်။အရသာကျောက်သားလေးပဲနော်။စနေ7အရွယ်ပေါ့
မြေမြုံမိုင်းပောက်ကွဲခဲ့တဲ့နေရာတွေဟာစစ်ကောင်စီတပ်တွေစစ်ကြောင်းဆင်ပြီးတွာလာလှုပ်ရှားခဲ့တဲ့နေရာတွေဖြစ်ပါတယ်။ဒါကြောင့်စစ်ကောင်စီတပ်ကထောင်ထားတဲ့မိုင်းတွေဖြစ်တယ်လို့မိုးပြဲကင်စည်အဖွဲ့က VOA ကိုပြောပါတယ်။
တော်တော်များများထောင်တော့စစ်ကောင်စီဖက်ကထောင်တဲ့မိုင်းတွေပဲဗျ။တော်တော့တော့ခဲတဲ့နေမြေတွေပဲဟိုတော့တော့ထောင်ခဲတဲ့နေမိုင်းတွေအဲဒါဆိုရင်တော့တို့စစ်ကြောင်းလေးတွေတွာလာဖြတ်တာတွာလာခဲတဲ့နေရာဆိုတို့အများနဲ့မိုင်းထောင်ခဲတော့ဘောနော်အဲ့လိုမျိုးတိထားတော့ငါတော့မကြခဏလို့တော့ပြောလို့ရတယ်ဗျာမကြခဏဆိုလည်းခဏခဏတော့မဟုတ်ဘူးနော်မိုင်းတော့ရက်ွက်တချို့စစ်ဖြစ်ပြီးသွားတဲ့ area တွေမှာတော့စစ်ကောင်စီဖက်ကထောင်နဲ့မိုင်းနဲ့တချို့တော့ကျန်ခဲ့တယ်ဆိုတော့
ဒေသခံပြည်သူတွေဟာမြေမြုံမိုင်းအနေရဲ့စိုးရိမ်ရတဲ့အပြင်ဒေသတွင်းတိုက်ပွဲပြန်ဖြစ်လာမှာကိုလည်းစိုးရိမ်နေကြရပါတယ်မိုးပြဲမြို့ရက်ွက်တွေထဲမှာစစ်ကောင်စီတပ်တွေတပ်စခန်းအထိုင်ချထားပြီးတော့လက်နက်ကြီးလက်နက်ငယ်တန်တွေလည်းမကြကြားနေရတယ်လို့မြို့ကန်ပြည်သူတို့ကအခုလိုပြောပြပါတယ
်စစ်တော်ရဖျားကုန်းပေါ်မှာစစ်သားတပ်ဆွဲထားတယ်နောက်ပြီးညော်ဝိုင်းရက်ွက်ထဲမှာလည်းဟိုတပ်ဆွဲထားတာပေါ့နော်ခုနကောင်မဆက်တရားတုံပေါ်မှာလက်နဲ့ကြီးနဲ့ဒုံလေးချက်တော့ပြည်ဆောင်ရှားတယ်လက်နဲ့ငယ်တန်လည်းရှားတယ်အခုလေးပဲပြီဆုံးသွားတော့ဗောနော
ဒီမြေမြုံမိုင်းတွေဟာစစ်ကောင်စီကထောင်ထားတဲ့မိုင်းတွေဖြစ်တယ်လို့ဒေသခံတွေကပြောပေမဲ့လို့ VOA အနေနဲ့တိကျအတည်ပြုလို့မရသေးတယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးရှင်ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့ထဲမှာဒီမြေမြုံမိုင်းနင်းမိလို့လူငယ်တဦးထိခိုက်သေးဆုံးခဲ့ရတဲ့မိုးပြဲမြို့ထဲကလုံခြုံရေးအခြေအနေသတင်းကိုနှာစင်ခဲ့ရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်မှာလူသားချင်းစာနာမှုအရမြန်မာစစ်တပ်နဲ့ရခိုင်တပ်အေအေတို့ကြားမှာနှုတ်အားဖြင့်အပြစ်ရလိုက်တဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ် ရခိုင်ပြည်သူတွေလက်တလောကြုံနေရတဲ့အခက်အခဲစိန်ခေါ်မှုတွေကိုဖြေရှင်းနိုင်မှုအတွက်လူသားချင်းစာနာမှုအရမြမစစ်တပ်နဲ့ရခိုင်တပ်တို့ကြားနှုတ်အားဖြင့်အပြစ်ခတ်ရက်စဲရေးယူထားတာဖြစ်ပါတယ်လို့အေအေရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရသူကပြောပါတယ်။ဒါပေမဲ့လည်းရခိုင်မြောက်ပိုင်းမြို့နယ်တွေကရှစ်ခုမှပြည်တွင်းပြည်ပအကူအညီပေးရေးအဖွဲ့တွေရဲ့တွာလာမှုကိုတော့စစ်ကောင်စီကကန့်သက်ထားဆဲဖြစ်ပါတယ်။အခုချိန်ထိလည်းရန်ကုန်စစ်တွေကားလမ်းမကိုပိတ်ထားဆဲဖြစ်ပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုစံကျော်ကပြောပြပေးပါမယ်ရှင်။
စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့ကြားတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာတောင်းနဲ့ချီတဲ့ဒေသခံတွေအိုးအိမ်စွန့်ခွာထွက်ပြေးနေကြရတယ်လို့စစ်ကောင်စီကရခိုင်ဒေသအတွင်းခီးသွွာလာမှုနဲ့ကုန်စီဆေးဝါးတယ်ယူခွင့်တွေကိုပိတ်ပင်ထားတာကြောင့်ရခိုင်ပြည်သူတွေအကြက်တဲတွေနဲ့ရင်ဆိုင်နေကြရပါတယ်။ဒါကြောင့်ရခိုင်ပြည်သူတွေရဲ့အကြက်တဲတွေကိုဖြေရှင်းနိုင်ဖို့လူသားချင်းစာနာမှုဆိုင်ရာအပြစ်ရက်ဆဲဖို့စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့ကြားပြီးခဲ့တဲ့ရက်ပိုင်းကရက်အကန့်အသတ်မရှိနှုတ်နဲ့သဘောတူခဲ့တယ်လို့ရခိုင်လက်နက်ကိုင်အေအဖွဲ့ပြောခွင့်ရခိုင်ဒုက္ခက VOA ကိုပြောပါတယ်
။ဟိုဘာကြောင့်လဲဆိုလို့ရှိရင်ဒီလောလောဆယ်မှာဟိုရခိုင်ပြည်သူတွေအတွက်အခြေခံအကြဆုံးဒီစာနာရိတ်ခါဆေးဝါးတွေဟိုအများကြီးဟိုလိုအပ်နေပါတယ်။နောက်ပြီးလို့ရှိရင်အခုရာသီကဒီစပါးရိတ်သိမ်းတဲ့ဟိုရာသီဖြစ်တဲ့ခါကျတော့เนาะပြည်သူတွေအတွက်အလေးနဲ့ထားပြီးတော့เนาะကျွန်တော်တို့ရဲ့ပြည်သူတွေအတွက်ဟိုအဓိကထားစဉ်းစားပြီးတော့မှဒီ humanitarian ceasefire လူသားချင်းစာနာမှုဆိုင်ရာဒီအပြစ်ခတ်ရစည်းရေးကိုကျွန်တော်တို့ဆောင်ရွက်တာဖြစ်ပါတယ်။ဟိုကြံတာကတော့ဘာမှအပြောင်းလဲမရှိပါဘူး။ဟိုငကိုနိုင်ငံရေးရည်ရည်ချက်အတိုင်းပါပဲ။
ဒါအပြင်စစ်ကောင်စီအနေနဲ့ရခိုင်မြောက်ပိုင်းကစစ်ဘေးဒုက္ခသည်တွေနဲ့မွတ်စလင်ဒုက္ခသည်တွေအများဆုံးရှိနေတဲ့မြို့နယ်ရှစ်ခုမှာပြည်တွင်းပြည်ပလူသားချင်းစာနာမှုဆိုင်ရာကူညီပေးရေးအဖွဲ့တွေကိုတွားရောက်ခွင့်ပိတ်ပင်ထားတာကြောင့်ဒုက္ခသည်တွေအငက်ဘေးနဲ့ကြုံတွေ့နေရတယ်လို့လည်းအေအေအဖွဲ့ပြောခွင့်ရခိုင်ဒုက္ခကဒီနေ့အွန်လိုင်းကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရခိုင်လူပြောဆိုပါတယ်
။မောင်တုံး၊ဘူးတီတောင်၊ရသေးတောင်၊ကျောက်တုံး၊မရာဦး၊မန်ဘရာ၊မေဘုံ၊ပေါတိုမြို့နယ်ရှစ်မြို့နယ်စရရမျိုးနေရှိခုတို့နိုင်ငံတကာအဖွဲ့အစည်းတွေ NGO တွေ INGO တွေနဲ့ CSO တွေကလာရောက်ကူညီခွင့်ကိုလက်စိုက်ကောင်စီကပိုက်ဆိုးထားတဲ့အတွက်ကြောင့်စိုက်ပြီးဆောင်ပြီးဆိုတာငါးဖီးစိုက်ဖို့အခေနေတို့ရောင်းနှီးနေပါတယ
်အလားအလာအခြေအနေတွေကိုတော့ပုံသေးပြောလို့မရသေးပေမဲ့သူတို့အနေနဲ့စောင့်ကြည့်နေစေရှိတယ်လို့လည်းအေးအေးပြောခွင့်ရကရခိုင်ဘာသာစကားနဲ့အခုလိုထက်လောင်းပြောဆိုပါတယ
်အကရိုဘိကပရိုလိုတို့ကမရပါဒါပေမဲ့ဆိုကျွန်တော်တို့ကဒီကိုအပိုက်ခတ်ဒီကိုရက်ဆော်ကတရက်ပြင်ပါလေဖရိတ်ကိုဇာဖရိတ်ကိုလေဇာလောက်ကိုလေဆိုတော့မျိုးကတော့ကကျွန်တော်တို့ပရိုဘိကပရိုလိုမရပါကျွန်တော်တို့လေဆက်ပြီး
ကြိုပြီးတော့ပြောလို့မရဘူးဗျာကျွန်တော်တို့အပြစ်ရက်တာကတရက်ပဲရှိသေးတယ်ဆိုတော့ရှေ့မှာဘာဖြစ်မှလဲဘလို့ဖြစ်မလဲဆိုတာကတော့ပြောလို့မရဘူးကျွန်တော်တို့လည်းဆက်ပြီးတော့စောင့်ကြည့်မယ်ပြည်သူတွေလည်းစောင့်ကြည့်နေဦးမယ်လို့ထင်တယ်တစ်ဖက်နဲ့တစ်ဖက်ဘာဖြစ်လာမလဲဆိုတာကတော့နှစ်ဖက်လုံးရဲ့လှုပ်ဆောင်မှုနဲ့ဂတိတည်မှုပေါ်မှာပဲမူတည်မယ်ဆိုတဲ့အကြောင်းခိုင်တုခါကပြောကြားသွားတာပါလက်ရှိအပြစ်ရက်ထားတဲ့ရခိုင်မှာပြစ်ခတ်တံတွေမကြားတော့ပေမဲ့ဒေသခံပြည်သူတွေရဲ့စားနဲ့ရိတ်ခါဆေးဝါးသယ်ယူခွင့်နဲ့ခီးသွွာလာခွင့်တွေကိုတော့စစ်ကောင်စီကပိတ်ဆို့ထားဆဲဖြစ်တယ်လို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ
ဒါကတော့ရခိုင်တပ်နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဇက်တိုက်ပြင်းထန်လာတဲ့အခြေအနေမှာရခိုင်ပြည်သူတွေလက်တလောကြုံနေရတဲ့အခက်အခဲကိုဖြေရှင်းနိုင်ရေးလူသားချင်းစာနာမှုအရမြန်မာစစ်တပ်နဲ့နှုတ်အားဖြင့်အပြစ်ခတ်ရက်စဲရေးယူထားတယ်ဆိုတာကိုအေအေလက်နက်ကင်တပ်ဖွဲ့ကပြောကြားခဲ့တဲ့သတင်းကိုတော့ကိုစံကျော်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါံဆန်းစုကြည်ကိုတိုင်နေပြည်တော်အထူးတရားရုံးမှာဒီကနေ့တရားခွင်ထွက်ဆိုချက်ပေးခဲ့တဲ့သတင်းကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။ VOA American အတန်ရဲ့တနင်္လာနေ့ညမြန်မာဘာသာထုတ်လွှင့်ချက်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA American တန်ရဲ့နိုဝင်ဘာလ28ရက်တနင်္လာနေ့ညချမ်းမြန်မာဘာသာအစီအစဉ်လေးကိုတိုက်ရိုက်နားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါံဆန်းစုကြည်ကိုတိုင်အာဂရီမှု၅မှုမှာ သူ့မှာအပြစ်မရှိကြောင်းတရားခွင်မှာကိုယ်တိုင်ထွက်ဆိုခဲ့တဲ့အကြောင်းသတင်းကိုတင်ပြပေးကြပါရစေ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်တို့အပေါ်မှာဆွဲဆိုထားတဲ့အမှုတွေကနောက်ဆုံးကြံတဲ့အဂတိလိုက်စားမှုငားမှုအတွက်ဒီကနေ့တရားရုံးမှာစစ်ဆေးတဲ့အခါမှာတော့ဒေါအောင်ဆန်းစုကြည်ကအဲ့ဒီဆွဲချက်အလုံးကိုညှင်းဆန်းခဲ့ပါရစေ။ဒီကနေ့မှာပဲကရင်ပြည်နယ်၄ကီကော်မှာအဖမ်းခံလိုက်ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ကမြောင်းမြလွတ်တော်ကိုယ်စားလှယ်ကိုစစ်ကောင်စီကနှစ်ရှည်ထောင်နဲ့ချမှတ်လိုက်ပါရစေ။စစ်ကောင်စီရဲ့တရားခွင်နောက်ဆုံးရသတင်းတွေကိုစူးစီးပြီးရန်ကုန်ကပေးပို့ထားတာကိုကိုဝင်းခန့်မောင်ကပြောပြပေးပါမယ်ရှင်
။အမှုငားမှုအတွက်ဒေါအောင်ဆန်းစုကြည်ကိုရတရားရုံးမှာဒီကနေ့အစ်စ်ခံခဲ့ပါဗါးဆွဲချက်တွေအကုန်လုံးညှင်းဆန်ခဲ့တယ်လို့သူတာဝန်ယူခဲ့ချိန်အတွင်းတိုင်းပြည်အကျိုးစီးပွားပျက်စီးအောင်လုပ်ခဲ့တာမျိုးမရှိဘူးလို့ထွက်ဆိုကြောင်းသိရပါဗါးပြီးခဲ့တဲ့ဘက်ကတော့ဒီမှုနဲ့ပတ်သက်လို့သမ္မတဦးဝင်းမြင့်ကိုစစ်ဆေးမှုတွေလုပ်ခဲ့ပါဗါးသမ္မတကိုရိုင်ကလည်းဆွဲချက်တွေကိုညှင်းဆန်ခဲ့တယ်လို့တရားရုံးနဲ့နှိစက်သူကပြောပါဗါးကိုဗစ်ကာလအသုံးပြုဖို့ရဟယင်ငှားရမ်းတာဝယ်ယူရာနဲ့ပြုပြင်တာတွေမှာအဂတိလိုက်စားတယ်လို့ဆိုပြီးဒေါ်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုအမှုငားမှုနဲ့တရားစွဲထားတာပါဒီမှုငားမှုအတွက်ဆွဆွဲခံရသူနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုစစ်ဆေးပြီးစီးသွားတာမို့မရက်ပြန်ကစပြီးဒေါ်ဆန်းစုကြည်တို့ဘက်ကခုခံခြေပမဲ့တပ်သေးတွေစတင်စစ်ဆေးဖို့ရှိပါတယ်ခုခံခြေပမဲ့တပ်သေး9ယောက်အမိစင်းကိုတင်ပြထားပေမဲ့လုံခြုံရေးအရာတရားရုံးဘက်ကဖော်ပြဖို့ညှင်းဆန်ပါတယ်ဒီကနေ့နေပြီးတော့ကျင်းထောင်ထူတရားရုံးကိုလာရောက်တဲ့ဒေါ်ဆန်းစုကြည်ရောဦးဝင်းမြင့်ပါကျမ်းမာရေးကောင်းမွန်တယ်လို့တရားရုံးနဲ့နှိစက်သူကပြောပါတယ်ဆွဲဆိုထားတဲ့မှုတွေနဲ့ပတ်သက်လို့တရားရုံးကြားနာမှုတွေကိုသတင်းတော့တွေလာရောက်ခွင့်မရှိသလိုဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေကိုလည်းအမှုနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကပိတ်ပင်ထားတာပါအသက်89နှစ်အရွယ်ရှိပြီဖြစ်တဲ့ဒေါ်ဆန်းစုကြည်ပေါ်နိုင်ငံတော်လျှို့ဝှက်အုပ်ဒေချိုးဖောက်မှုတဘာဝကပ်ပေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအာဂတိလိုက်စားမှုစတဲ့အမှုပေါင်း20နဲ့တရားစွဲခဲ့ပြီးလက်ရှိမှာအမှုပေါင်း15မှုအတွက်စုစုပေါင်းထောင်ဒဏ်26နှစ်ချထားပါတယ်။ဒီကနေ့စစ်ဆေးတဲ့အာဂတိလိုက်စားမှုအမှု9မှုကနောက်ဆုံးစွဲထားတဲ့အမှုတွေဖြစ်ပါတယ်။နောက်ဆုံးကျတဲ့ဒီအာဂတိလိုက်စားမှု9မှုကိုဒီနေ့မကုန်ခင်မှာအပြစ်သက်အမိန့်ချနိုင်ပွဲရှိတယ်လို့လည်းတရားရုံးနဲ့နှိစက်သူတွေကမျှော်လင့်ထားပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလတုန်းကကရင်ပြည်နယ်၄ကီကော့မြို့တင်မှာဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့မြောင်းမြမျိုးကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝေလင်းအောင်ကိုမြောက်ရီခရိုင်တရားရုံးကနေထောင်ထဲ26နှစ်ဒီကနေ့ချမှတ်လိုက်တယ်လို့နှိစက်သူတွေကပြောပါရယ်သူ့ကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှားတွေဖြစ်တဲ့52ကကြီး50ကကြီး50ညနဲ့နိုင်ငံတော်တစ္ဆာဖောက်မှုရာဇဝတ်ကြီးဥပဒေပုံမှား122တို့နဲ့စစ်ကောင်စီဘက်ကတရားစွဲဆိုခဲ့တာဖြစ်ပါရယ်အမှုနဲ့ပတ်သက်လို့မိသားစုဝင်တို့ကအခုလိုပြောပါရယ်
အကုန်လုံးကစုစုပေါင်းက၄မှုရှင့်52ကကြီးက၄နှစ်50ကကြီးက17နှစ်50ညာက17နှစ်ပြီး122က20သူအတိုင်းဆိုတော့သူက46နဲ့46နဲ့ကိုသူကတပေါင်းနဲ့သဘောနဲ့26နဲ့ကိုချလိုက်တာဒီလူကတော့ကျမ်းမာပါလေရှင့်ဟိုသွားပါလေမြဝတီခရိုင်တရားရုံးပေါ့နော်တရားရုံးကအမိန့်ချတာသူအခုနေရတာတော့မြဝတီအာရဲချုပ်ပေါ့အာကျွန်တော်တို့ကအယူခံတက်ဖို့တော့မရှိဘူးရှင့်အယူခံကမတက်တော်ဘူးဆိုတာကဘယ်လိုပြောရမလဲဒါတရားစီရင်ရေးကိုယ်တိုင်ကဟိုအဓိပ္ပာယ်မဲ့နေရလေကျွန်တော်တို့အဲ့တရားစီရင်ပုံမှာသိအားကိုးစရာအကြောင်းမရှိဘူးပေါ့အမိန့်ချရတဲ့ပတ်သက်ပြီးလို့ဟိုအစတွေကမတရားဖမ်းထားတာဆိုတော့ကျွန်တော်တို့ကအဲ့အပေါ်မှာတော့အများကြီးတော့ထပ်ပြီးတော့ဝေဖန်စရာမလိုတော့ဘူးလေဟိုအစတွေကမတရားဖမ်းတာပဲဆိုတော့မတရားမှုကမတရားမှုပါပဲ
လက်ရှိမှာထောင်ဒဏ်တွေချမှတ်လိုက်ပြီးမဲ့မြောင်းမြမျိုးကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝေလင်းအောင်ကိုမြောက်ရီရဲစခန်းအချို့မှာချုံနှောင်ထားဆဲဖြစ်လို့ဘဲချင်းထောင်ကိုပြောင်းမယ်ဆိုတာမသိရသေးသလိုနောက်ထပ်ပုံမှန်တွေတက်တရားစွဲမှာကိုလည်းမိသားစုဝင်တွေဘက်ကစိတ်ပူနေကြပါတယ်။ကရင်မျိုးသားစီယုံ KNU တပ်မှ6ထိန်းချုပ်နယ်မြေဒူးပလာယာခရိုင်လေးကီကော်မျိုးတစ်ထဲမှာဒီဇင်ဘာ14ရက်နေ့ကဦးဝေလင်းအောင်ပါဝင်အကြောင်း20နီးပါးကိုစစ်ကောင်စီကဖမ်းဆီးခဲ့တာဖြစ်ပါတယ်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တမရဦးဝင်းမြင့်တို့ရဲ့နေပြည်တော်တရားခွင်နောက်ဆုံးအခြေအနေနောက်ပြီးတော့ဖမ်းဆီးခံထားရတဲ့ NND အမတ်တွေပေါ်မှာထောင်ဒဏ်နှစ်ရှည်ချမှတ်နေတဲ့နောက်ဆုံးရသတင်းတွေကိုစူးစီးပြီးတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုဝင်းခံပေါင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မှတ်စုစီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရအောင်ပါပါလူရုမိတ်ဆွေရုပ်သံလိုင်းကိုဖန်ယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်ဂျူရုဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာညချမ်းပါသောရရှင်များရှင် VOA American အတန်ရဲ့2022ခုနှစ်နိုဝင်ဘာလ28ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်လိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ည10နာရီထိထုတ်လွှင့်ပေးမယ်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်တင်ဆက်ပေးမှာပါစီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းမဲ့ရဲ့သတင်းနောက်မှတ်စုအစီအစဉ်မှာတော့အမျိုးသားအောင်ပွဲနေ့အဖြစ်လူသားချင်းစာနာမှုဆိုပြီးစစ်ကောင်စီဘက်ကအကျဉ်းသား 9,800 ကျော်ကိုလူငိမ့်ချမ်းသာခွင့်ပေးခဲ့ပါဗျ။အဲ့ဒီလူငိမ့်ချမ်းသာခွင့်ပေးခဲ့တဲ့အထက်မှာနိုင်ငံရေးအကျဉ်းသားကအနှဲငယ်ပဲပါတာလို့ဝေဖန်ခံရပြီးတော့နိုင်ငံအခြေအနေတိုးတက်ဖို့ဆိုရင်နိုင်ငံရေးအကျဉ်းသားအလုံးအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ရန်ကုန်ကသတင်းနောက်မှတ်စုကိုကိုသားညူကတင်ဆက်ပေးထားပါဗျ။
နိုဝင်ဘာလ18ရက်နေ့ပြီးခဲ့တဲ့ဇာလာရီနေ့တုန်းကမြို့သားအောင်ပွဲနေ့ကိုဂုံပြုပြီးတော့လူသားချင်းစာနာမှုအရတနင်္ဂနွေလုံးအတိုင်းအတာနဲ့အကျဉ်းသား6,000နီးပါးကိုပြစ်ဒဏ်လူညင်းခွင့်ပေးတယ်လို့စစ်ကောင်စီကကြေညာခဲ့ပါတယ်။တပ်မတော်အကြီးအကျယ်ပြောင်းလို့ပြိုကွဲအောင်လှုပ်ဆောင်မှုပုံမှန် 905 ကာဂျီနဲ့အမှုပညာရှင် 12 ဦးပေါ်ဆွတ်ဆုထားတဲ့အမှုတွေကိုလည်းရုပ်သိမ်းပေးခဲ့ပါတယ်။ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားမစ္စတာရှောင်းတန်နဲ့အပါအဝင်ထင်ရှားတဲ့နိုင်ငံရေးအကျဉ်းသားတို့ကိုလည်းမြန်မာစစ်ကောင်စီကတတ်မှတ်ချက်စီးမင်းနဲ့ပြစ်ဒဏ်လူညင်းခွင့်ပေးလိုက်ပါတယ်။ပြန်လည်လွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားတွေတဲက88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမြာကြီးကဒီမြန်မာနိုင်ငံရေးအခြေအနေတိုးတက်လာဖို့ဆိုလို့ရှိရင်အခြေခံအဖြစ်နိုင်ငံရေးအကျဉ်းသားအားလုံးကိုလှုပ်ပေးဖို့လိုမယ်လို့ VOA ကပြောပါတယ
်ကျွန်တော်အမြင်ပြောရလို့ရှိရတော့ဗျာနိုင်ငံရေးမှုနဲ့ထောင်ချထားလူတွေအကုန်လုံးတော့ကျွန်တော်ကတော့လှုပ်ပေးစီနေတာဒါအခြေခံအချက်ပဲဗျာတကယ်တမ်းကျွန်တော်တို့ဟိုနိုင်ငံရေးရှိရေးကောင်းမှုတည်ဆင်းသားမယ်ဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားဆိုတာထောင်ထဲမှာရှိရမှာမဟုတ်ဘူးလေကျွန်တော်မြင်လာတော့9,900နဲ့ထောက်ချထားတဲ့လူတွေအများကြီးရှိပါသေးတယ်။အဲ့တော့အဲ့လူလွတ်လာဖို့လိုမယ်လို့မြင်ပါတယ်။အဲ့တော့နိုင်ငံရေးကျင်းသားနည်းနည်းလေးပါတယ်ဆိုတဲ့ပုံမှာတော့ကျွန်တော်တော်တော်စိတ်ကောင်းဖြစ်မိပါတယ
်။လူမြောက်လာသူတွေထဲမှာ NLD အစိုးရဖွဲ့ရဲ့ပြည်တော်စုဝန်ကြီးဦးကျော်တင်ဆွေ၊ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးတန်းထီ၊ဝန်ကြီးချုပ်ဟောင်းဒေါက်တာလဲလဲမော်တို့လည်းပါပါတယ်။တခြားထင်ရှားသူတွေထဲကဆိုရင်တော့ NLD ပြောခွင့်ရသူဒေါက်တာမျိုးညော့၊88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမြအီးဆိုင်ဆီယာမောင်တာချူနဲ့ရွှေညဝါဆရာတော်တို့လည်းပြန်လည်လွတ်မြောက်လာပါတယ်။နိုင်ငံချင်းသာဟောင်းမြောက်ဖွဲ့ရဲ့ဥဆောင်ကော်မတီဝင်ဖြစ်တဲ့ဦးထွန်းကြီးကတော့လွတ်မြောက်လာသူ 9,900 ကျော်မှာနိုင်ငံချင်းသာ600ကျော်သာပါဝင်တယ်လို့ပြောပါတယ်။နိုင်ငံမျိုးလင့်ချက်အရသာနိုင်ငံချင်းသားတွေကိုဟန်ပြတက်တက်လွှတ်ပေးတာဖြစ်တယ်လို့လည်းဝေဖန်ပြောဆိုပါတယ
်။အပြန်တုံးတက်ကြည့်တဲ့အခါအဲ့ဒီလွှတ်ပေးတဲ့ဒီကောင်များများကသူကထောင်စကားနဲ့ပြောလွတ်နီးတယ်ကိုလွှတ်ပေးတဲ့အတွက်ကြောင့်ဒါကအဖြစ်မဟုတ်ဘူး။ဒါကကြတော့အခုလုပ်ပေးလိုက်တာကတော့ဘာမှချူချူစရာလည်းအကြောင်းရှိဘူး။ဘာမှကျေးဇူးတင်စရာလည်းအကြောင်းရှိဘူး။ဒါကြောင့်လည်းဆိုတော့သူကတော့ခပ်ပေါက်ရှာတဲ့အနေနဲ့ပေါ့နော်။သူ့ရဲ့တရားဝင်ဖို့နဲ့အဲဒါသူ့ရဲ့ဆက်အနာတိလိုက်ခံပြီးဆိုတော့ဒါအဲဒါအပေးယူလုပ်တယ်လို့သူပဲနိုင်ငံရေးအဖြစ်သူ့ရဲ့အစိတ်ကနေတဲ့သူကလုပ်ပြီးတဲ့အတွက်ဒါကတော့ political will မပါပါဘူး။နိုင်ငံရေးဆန္ဒတော့နိုင်ငံရေးစိတ်စည်စနာမပါမဲနဲ့သူတို့တော့အကျိုးမြတ်အတွက်ပေါ့နော်။
နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း APP ရဲ့စီးရင်ရဆိုရင်တော့စစ်တပ်ကအာဏာသိမ်းပြီးကလေးကဖမ်းဆီးခံရတဲ့နိုင်ငံရေးကျင်းသားပေါင်း16,000ကျော်ရှိခဲ့ပြီးတော့အကျဉ်းထောင်တွေထဲမှာဆက်ပြီးတော့ကျဉ်းကျခံရသူ13,000ကျော်ရှိနေတယ်လို့ဆိုပါတယ်မြန်မာစစ်ကောင်စီဘက်ကတော့ APP ရဲ့စီးရင်တွေဟာချက်ကားထားတဲ့စီးရင်တွေဆိုပြီးတော့ညှင်းပယ်လေးရှိပါတယ်အာဆီယံပါဝင်နိုင်ငံတကာကတော့မြန်မာနိုင်ငံရေးအပြောင်းအလဲအတွက်ဒေါ်ဆန်းစုကြည်သမရဦးဝင်းမြင့်အပါအဝင်နိုင်ငံချင်းသားတွေကိုအဓိကထားလှုပ်ပေးဖို့စစ်ကောင်စီကိုတိုက်တွန်းတောင်းဆိုနေကြပါတယ်။ပမခရှောင်းတန်နေတဲ့အတူမြန်မာနိုင်ငံဆိုင်ရာဗြိတိန်သံမကြီးဟောင်းဖီကီဘိုမန်ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူတိုရူကူဘိုတာနဲ့ မြန်မာအနွေအမေရိကန်နိုင်ငံသားကုကျော်ထေးဦးတို့လည်းလွတ်မြောက်လာတဲ့ထင်မှာပါဝင်ပါတယ်။ပမခရှောင်းတာတဲ့ကိုနိုင်ငံတော်လှည့်ဝက်ချက်ဥပဒေချိုးဖောက်မှုနဲ့လူမှုကြီးကြပ်ရေးဥပဒေချိုးဖောက်မှုတွေနဲ့စစ်ကောင်စီကဆွဆွဲပြီးတော့ပြီးခဲ့တဲ့စက်တင်ဘာလ29ရက်နေ့ကနေပြီးတော့ထူတရားရုံးမှာအလုံးမပါထောင်ဒဏ်3နှစ်တပေါင်းတစည်းတည်းပြစ်ဒဏ်ချမှတ်ထားတာဖြစ်ပါတယ်။ပြန်လည်လွတ်မြောက်လာတဲ့နိုင်ငံသားတွေဟာသူတို့ရဲ့နိုင်ငံစီကိုနိုဘာလ18ရက်နေ့မှာပဲပြန်သွားကြပါတယ်။အမေရိကန်ပြန်ဖို့အတွက်လူစိတ်ကိုရောက်လာတဲ့ကုကျော်ထေးဦးကတော့ခုလိုပြောပါတယ
်။ Whatever I'm saying so glad for releasing
ဘာပဲဖြစ်ဖြစ်ကျွန်တော်ပြန်လွတ်လာတာအတွက်တကယ်ကိုဝမ်းသာပါတယ်။ဒါပေမဲ့ကျွန်တော်အသေးအချာမသိခဲ့ပါဘူး။သူတို့ကမကြေညာပေးခဲ့ပါဘူး။ကျွန်တော်တကယ်ကိုအံ့ဩခဲ့ရပါတယ်
။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆရာထူးကူစလေနိုလင်းဟစ်ဇာကလည်းဒေါ်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင်မြန်မာနိုင်ငံတွင်တရားမဲ့ဖမ်းထားသူအလုံးကိုချက်ချင်းပြန်လွှတ်ပေးဖို့ထပ်ပြီးတော့တောင်းဆိုပါတယ်။မြန်မာနိုင်ငံထဲမှာနိုဝင်ဘာလ18ရက်နေ့ပြီးခဲ့တဲ့ကြာသပတေးနေ့တုန်းကထောင်နဲ့ချီတဲ့ကျင်းသားတွေကိုပြန်လွှတ်ပေးခဲ့တဲ့အတွက်ထောက်ခံအားပေးသလိုဒီကလေးတငယ်တွေနဲ့ငငယ်ကျင်းသားအလုံးကိုပြန်လွှတ်ပေးဖို့ပါတောင်းဆိုလိုက်တာဖြစ်ပါတယ်။လူငယ်နဲ့ပြန်လည်လွတ်မြောက်လာပြီးတော့သူ့ရဲ့နိုင်ငံစီကိုပြန်ရောက်သွားတဲ့မစ္စတာရှောင်းတန်နဲ့ကလည်းမြန်မာစစ်တပ်ကိုပြင်းထန်ဝေဖန်ထားပါတယ်။ပြစ်ဒဏ်လူငယ်ခွင့်နဲ့ပြန်လည်လွတ်မြောက်လာတဲ့ရှောင်းတန်နဲ့ကသူကြုံဘူးခဲ့သမျှအသိမ့်မွေ့ဆုံးပြည်သူတွေကိုရုံမှယူသွတ်သူတွေကဥချုပ်နေတာယူကြုံမရဖြစ်ရတယ်လို့သူ့ရဲ့ Facebook စာမျက်နှာမှာရေးသားခဲ့ပါတယ်။မိသားစုနဲ့ပြန်ဆောင်ခွင့်ရတာရန်ဝမ်းသာပါပဲမြန်မာပြည်သူ53တန်းကတော့သူတို့ကိုကူစားမပြုတဲ့အုတ်ချုပ်သူတွေလက်ထဲဒုက္ခဆက်ခံနေရတယ်လို့ရေးပါတယ်မိသားစုနဲ့နှစ်နှစ်နီးပါးခွဲခွာခဲ့ရတဲ့ပမုခရှောင်းတန်းကအခုလိုပြန်မဆောင်ခင်အမောင်မိုက်ဆုံးကာလတွေမှာသူ့ကိုထောက်ခံရည်တည်ပေးခဲ့ပြီးတော့အခုလိုလွတ်မြောက်လာဖို့အတွက်ကူညီပေးခဲ့ကြတဲ့ဩစတြေးလျအစိုးရပါဝင်အားလုံးကိုလည်းအထူးပဲကျေးဇူးတင်တယ်လို့ပြောပါတယ်စစ်ကောင်စီရဲ့ထုတ်ပြန်ချက်ထဲမှာရခိုင်လက်နက်ကိုင်အီတပ်ဖွဲ့ဝင်18ဦးလိုလည်းပြန်လွှတ်ပေးလိုက်တယ်လို့ဖော်ပြပေမဲ့ပြန်လွတ်လာသူတွေကတဦးတယောက်မှဒီကနေ့ထိကိုအေအဖွဲ့စီကိုဆက်သွယ်လာတာမရှိသေးတာကြောင့်အမှန်တကယ်လွတ်လာတာဟုတ်မဟုတ်အတိမပြုတ်နိုင်သေးပဲစုံစမ်းစစ်ဆေးနေတယ်လို့ရခိုင်လက်နက်ကိုင်အေအဖွဲ့ရဲ့ပြောခွင့်ရသူခိုင်သူခါကဗီဒီယိုကိုပြောပါတယ်
။ဟောစစ်ကောင်စီဘက်ကဒီထောက်ပြန်ချက်ကိုကျွန်တော်တို့လည်းတွေ့ပါတယ်။ဟိုလွတ်လာရင်တော့ကောင်းတာပေါ့။ဟိုဒီကိစ္စဟိုအမှန်တကယ်ဟိုလွတ်လာတာဟုတ်မဟုတ်ဆိုတာကိုကျွန်တော်တို့ဆက်လက်ပြီးတော့စစ်ဆေးနေပါတယ်။အခုရှင်ထိတော့ဒီလွက်လာတယ်လို့ပြောတဲ့သူတွေချင်းကတစုံတရာမှဒီ ULA ဌာနချုပ်ကိုဆက်သွယ်လာတာမျိုးတော့မရှိသေးဘူးက
မြန်မာစစ်ကောင်စီအနေနဲ့အခုလိုမျိုးအကျဉ်းသားတွေကိုလူညင်းခွင့်ပေးတဲ့ပုံမှာနိုင်ငံတကာကကြိုဆိုခဲ့ကြပြီမဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင်ကြံ့နေသေးတဲ့နိုင်ငံအကျဉ်းသားအလုံးပြန်လည်လွတ်မြောက်ဖို့ကိုလည်းတောင်းဆိုနေကြပါတယ်အာသာသိမ်းထားတဲ့မြန်မာစစ်တပ်ပေါ်နိုင်ငံအတိုင်းဝန်းကဖယ်ကျဉ်ထားသလိုအာဆီယံစည်းဝေးတွေမှာလည်းနိုင်ငံကိုစားပြုပြီးတော့အခုချိန်ထိတယောက်ခွင့်မရသေးပါဘူးလူမှုရေးငင်းညာမှုအပြင်နိုင်ငံချင်းမိမပြတ်စီရင်တဲ့လူသားချင်းစာနာမှုအရပြန်လွှတ်ပေးလိုက်တဲ့နိုင်ငံသား၄ဦးတည်းကစီးပွားရေးပညာရှင်မစ္စတာရှောင်းတန်နဲ့ကတော့အချင်းအောင်တွင်သူတွေ့ကြုံခဲ့တာတွေကိုရေးသားပြောဆိုပြီးတော့နူးညံ့သိမ်မွေ့တဲ့မြန်မာပြည်သူတွေကိုရုံမှယူသွတ်သူတွေကအုတ်ချုပ်နေတဲ့ပုံမှာယူကျုံမရဘူးလို့လူမှုကွန်ရက်တွေမှာရေးသားခဲ့တာကိုဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတင်ဆက်လိုက်ပါရခင်ဗျာကျွန်တော်တားညူပါ
စီအနာတင်ထားတဲ့မြန်မာနိုင်ငံမှာနိုင်ငံအခြေအနေတိုးတက်ဖို့ဆိုရင်နိုင်ငံရေးအကျဉ်းသားတွေအားလုံးပြန်ပြီးတော့လွှတ်ပေးဖို့တောင်းဆိုခဲ့ကြတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းနောက်မှတ်စုအစီအစဉ်မှာကိုသားညုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာမော်တော်ကားတင်သွင်းမှုကိုတစ်နှစ်နီးပါးကြာပိတ်ပင်ထားခဲ့ပြီးတဲ့နောက်အခုတော့လျှက်စစ်ကားတီးသန့်တင်သွင်းခွင့်ပြုမယ်ဆိုပြီးကြေညာလိုက်ပါတယ်။တင်သွင်းခွင့်လျှောက်ထားတဲ့ကုမ္ပဏီက26ခုရှိပါတယ်။အများစုကတော့တရုတ်လျက်စစ်ကားတွေကိုတင်သွင်းဖို့ဒါမှမဟုတ်ရင်လည်းပြည်တွင်းမှာထုတ်လုပ်ဖို့ရှိနေကြပါတယ်။ပြည်တွင်းလျက်စစ်ကားတင်သွင်းအသုံးပြုရေးအစီအစဉ်မှာဖြစ်နိုင်ခြင်းနဲ့အခက်အခဲတွေကြောင့်ဒီသတင်းမဲ့ရဲ့စီးပွားရေးခန္ဓာမှာမတ်တိန်ကီထိုက်ကစူးစီးတင်ပြပေးထားပါတယ်။
လက်ရှိတော့ကျွန်တော်ဒီမှာအခုဆွေးနွေးနေရတော့ဒီတရုတ်the brand လေးရှိပါတယ်။ဒီနည်းအောင်ကျွန်တော်မပါပါဘူး။ဟု
တ်ကဲ့။
ဒီကိုကျွန်တော်ကိုယ်တိုင်လည်းဒါ BYD ဆိုတဲ့ဒီအမှတ်တရုတ်မှတ်သိကိုတင်နေလို့တော့ကျွန်တော်ဆောင်ညှိနှိုင်းဆောင်ရည်နေ။အဲအများစုကတော့ကျွန်တော်ကခုနတရုတ်ပါပဲ။ဒီနည်းအောင်မရှိဘူး။တခြား brand နဲ့လောလောဆယ်တော့မရှိဘူး
။တရုတ်နိုင်ငံထုတ် BYD အမှတ်တစိလျှက်စစ်ကားတွေတင်သွင်းဖို့ပြင်ဆင်ထားတဲ့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကပြောပြတာပါ။မြန်မာနိုင်ငံတွင်းကိုလျှက်စစ်ကတင်သွင်းမှုစီးမြင့်တွေကိုကနဦးစီမံကိန်းအနေနဲ့စစ်ကောင်စီကနိုဝင်ဘာလ17ရက်နေ့မှာထုတ်ပြန်ထားပါတယ်။2023ခုနှစ်ဇန်နဝါရီလ1ရက်နေ့ကနေ ဒီဇင်ဘာ31ရက်နေ့အထိကနေဦးစီမံကိန်းအနေနဲ့ခွင့်ပြုမှာဖြစ်ပါတယ်။လျှက်စစ်ကတင်သွင်းခွင့်အတွက်လျှောက်ထားတဲ့ကုမ္ပဏီ26ခုထိရှိပြီးဖြစ်ပြီးတင်သွင်းခွင့်ခွင့်ပြုချက်တော့အတိမပြုရသေးကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းရဲ့ဒီလာအတွင်းသတင်းစာရှင်းလင်းပွဲမှာပြောဆိုချက်ကိုကိုးကားပြီး Global New Light မြန်မာကဖော်ပြပါတယ်။ဒေါက်တာဆူထွန်းကတော့ခွင့်ပြုချက်အခြေအနေကိုအခုလိုပြောပါတယ်
။တော့လောလောဆယ်တော့အကြမ်းင်းကုမ္ပဏီ26ခုကတော့တင်သွင်းမယ်ထုတ်လုပ်မယ်ဆိုလို့ဆိုပြထားတယ်ပေါ့နော်။အဲဒီတန်းမှာတော့ကုမ္ပဏီအကြမ်းင်းကတော့ဟိုဟာရအနေနဲ့တော့ကုမ္ပဏီကျွန်တော်တို့10ခုလောက်တော့သူတို့ရွေးချယ်ထားတယ်။တင်သွင်းပြုမယ်။ဒါပေမဲ့လောလောဆယ်တော့အသေးစိတ်ကတော့ကျွန်တော်တို့သူဆောင်ရွက်တက်ဆိုင်ရာဆက်ကုန်ပြီးနေနေဆောင်ရွက်နေရပေါ့နော်။သူကတင်သွင်းမှုရှိနေတော့ pilot project ဆိုပြီးတစ်နှစ်ပေါ့နော
်။
ဒီလာမဲ့2023ကိုတစ်နှစ်ကို pilot project ဆိုပြီးမှစီးပွားကူးတန်းဝင်ထဏာနဲ့မိထုတ်ပြန်တာရှိ။ဒီ2023မှာတော့ဒါဘာလို့ဒီမြန်မာနိုင်ငံမှာတော့ဒီဘဝမှာဖြစ်စားနေတဲ့ EV ကအများအပြားတင်သွင်းထုတ်လုပ်တာမျိုးတွေရှိတာမျိုးလို့မြင်ပါတယ်။
လျှက်စစ်မီမလုံလောက်မှုအခြေအနေဆိုတဲ့မြန်မာနိုင်ငံမှာလျှက်စစ်ကားတွေအတွက်အသွင်းနဲ့စတေရှင်တွေကအခက်အခဲတစ်ခုဖြစ်နိုင်တယ်ဆိုတာကိုလည်းလျှက်စစ်ကတင်သွင်းမဲ့သူတွေကတွက်ဆထားကြပါတယ်ဒီအခြေအနေကိုဘယ်လိုဖြေရှင်းဆောင်ရွက်နိုင်ခြေရှိပါသလဲကျွန်
တော်တို့ဒီမှာလက်ရှိဖွင့်ပြရတဲ့ပါတော့ဒီပေါ်တော့ကဒီကတင်သွင်းတယ်တက်ရှင်ထုတ်လုပ်မယ်ဆိုရင်သူက charging station မှာဆိုတော့တွဲပြီးလို့ပါ public charging station ပေါ့နော
်အဲ
တန်းနေရတော့ရန်ကုန်မြို့နေပြီးတော့မန္တလေးနဲ့ရန်ကုန်မန္တလေးအမြန်နားမကြီးမှာရှိတဲ့ဒီ Western Camp ဒီမှာ Public Charging Station ပေါ့နော်။ဒါတွေပါတွဲပြီးတော့မှပါပါတယ်။ဒါတော့ကိုမီတကူကအကြမ်းကြီးရောကားဗနစီတွင်းဒီ Public Charging Station ဘယ်နှခုကားဝင်ယူပြီးဒီဆောက်ပေးရမယ်ဆိုတဲ့ချက်လည်းပါတယ်။ဒါတော့ကျွန်တော်ကတော့တပြိုင်တည်းပေါ့နော်။ဒီလာမယ့်2023မှာတော့ဘာသာပြန်လဲနဲ့ EV ကားပြန်လဲနဲ့ထုတ်လုပ်တဲ့ Public Charging Station ဆောက်မယ်ပေါ့။ဒီတိုင်းတော့ဖြစ်လာတယ်။အဲ့ဒါကိုပဲပေါ့ကျွန်တော်တို့တိုင်းပြည်မှာမေးစရာရှိတာပေါ့နော်။လက်ထက်မီးနဲ့ပတ်သက်တဲ့အခါကျရင်ကျွန်တော်ကနှခက်ချင်းရှိတယ်။ဘူတော်တော်များများလည်းဒါနဲ့ပတ်သက်ပြီးတော့ထောက်ပြလက်ထက်မီးနဲ့တိုင်းဘယ်လိုလုပ်မလဲပေါ့န
ော်။ဟုတ်
ကဲ့။အဲ့ကျွန်တော်ကတော့ဒီလက်ရှိလည်းလက်ထက်မီးခက်ခဲရှိတော့ဒီ alternative အနေနဲ့ဆိုလာလိုဟာမျိုးပေါ့ကျွန်တော်တို့ charging station မှာထည့်သွင်းမှုပေါ့နော်။ဒါလေးတော့ကျွန်တော်တို့စဉ်းစားနေ
။လက်ရှိမှာတော့မြန်မာနိုင်ငံတွင်းကလျှက်စစ်ကတင်သွင်းသူတွေကတရုတ်ထုတ်လျှက်စစ်ကားတွေကိုအဓိကတင်သွင်းကြဖို့ရှိပြီးတချို့ကတော့ပြည်တွင်းမှာအရင်ကရှိခဲ့တဲ့ကားတပ်ဆင်တဲ့စစ်ရုံတွေမှာတပ်ဆင်ထုတ်လုပ်နိုင်ဖို့လည်းရည်မှန်းထားကြပါတယ
်။ကျွန်တော်များတော့ကျွန်တော်တို့ကိုယ်တိုင်လည်းကားထုတ်လုပ်တဲ့စစ်ရုံရှိရတယ်။ဒီကကျွန်တော်တို့ကားထုတ်လုပ်စစ်ထုတ်နေအခုအဲစစ်ရုံတွေကအင်းတို့ပါမယ့်နေရာတော့ဒီအင်ဂျင်ကားတွေတင်သွင်းမှုထုတ်လုပ်မှုခက်ခဲရှိတော့ဒီ EV ကားကိုတောင်းထုတ်မှာပေါ့နော်။ကျွန်တော်များအဲ့ပုံစံမှာတော်ပြန်ရအောင်ထုတ်လို့တော့ဒီကနေ့လို့ကျွန်တော်ကငွေရှိသားပြီးသားဆက်ရုံကြီးပစ္စည်းတွေရှိတယ်အဲဒီမှာတချို့စိတ်ပိုင်းတွေကြောင်းတဲ့တက်ဆန်လိုက်ရုံနဲ့ modify လုပ်တဲ့ရုံနဲ့ကျွန်တော်က EV ကားကိုထုတ်လို့နိုင်တယ်ဖြစ်တဲ့ကြောင့်ပေါ့ကျွန်တော်ကငွေတွေစလုံးကိုဒီကနေ့ထုတ်လို့မဲ့နေထားပ
ါဒါကတင်သွင်းရောက်ချလို့သူတွေရဲ့အစီအမံဖြစ်ပါတယ်တေယူပို့ဆောင်ရေးလုပ်ငန်းရှင်ဒေါ်တင့်တင့်လွင်ကတော့လျှက်စစ်ဘတ်စ်ကားတွေကိုသူမရဲ့ရန်ကုန် water bus line တွေနဲ့ချိတ်ဆက်နိုင်ရေးမျှော်မှန်းဆောင်ရွက်နေသူဖြစ်ပါတယ
်။စီစဉ်လုံးရှာပါတယ်။နောက်ပြီးတော့ partner အစ်တီထိုင်းတို့ကမ္ဘောဒီးယားတို့မှာ partner အစ်တီထိုင်းရရှိတဲ့အတွက်အခုသူတို့နိုင်ငံတွေမှာပါစပြီးအသုံးပြုနေ EV bus သူတို့ EV bus တွေ EV charging station တွေဒီ EV bus တွေကိုမြန်မာပြည်ကိုသူတို့တင်ပို့ဖို့ကိုရီးနဲ့ collaboration လုပ်ဖို့ပြောထားတာရှိတယ်ပေါ့နော်။အကြတော့သူ့ရဲ့ EV bus တွေကိုမိတ်ဆက်အနေနဲ့ရန်ကုန် water bus ရဲ့ jetty တွေနဲ့ချိတ်ပြီးတော့မြို့ရဲတွေမှာဒါဒီပြေးဆွဲသွားမယ်ဆိုတော့အဲလာမယ့်ဟိုပါပေါ့ near future မှာလာမယ့်အနာဂတ်မှာဆိုလို့ရှိရင်အဲ့လိုမျိုးတွေကိုတော့ကိုယ်လည်းစီစဉ်နေတယ
်ကားတင်သွင်းခွင့်တစ်နှစ်နီးပါးရန်နာထားတဲ့ပြည်တွင်းကားစီးကွက်မှာတော့အခုလျှက်စစ်ကားတွေတင်သွင်းခွင့်ကိုစိတ်ဝင်စားနေကြပါတယ်ဈေးနှုန်းအနေနဲ့ကတော့ဓာတ်ဆီဒီဇယ်ကားတွေထက်ဈေးသက်သာဖို့မရှိဘူးလို့လည်းဒေါက်တာဆုထွန်းကပြောပါတယ်
။ဓာတ်ဆီဒီဇယ်ဝယ်ရတာပဲသက်သာ။ initial cost ကတော့အခုကြီးကျွန်တော်တို့ပမာဏလူတွေကကားဆိုရင်ဒီ grade B မှာကြိုက်တယ်။ဒေါ်နန်ကိုတိုင်းပြီးရတာဝင်ဝင်နေပြီ grade မဆုံးမကြိုက်ဘူးနော်။အဲ့တော့ grade B တဲ့ကားဆိုရင်တော့ဒေါ်လာ2000ကျော်ရှိတာ။လက်ရှိငွေဈေးနဲ့ဆိုရင်အကြမ်းရင်း600 800လောက်မှာရကျွန်တော်တို့နောက်ပိုင်းတော့ကျွန်တော်တို့စဉ်းစားလာတယ်မီနီ EV ပေါ့နော်ကျွန်တော်ပြည်သူလက်ခံတာမီနီ EV ဒါဆိုတော့ဒေါ်လာ1000ကျော်နဲ့ရဆိုတော့သူကစမ်းချင်းကတော့လက်ရှိနေထားမှာတော့ငွေသေးပေါ်ပူတည်တာပေါ့နော်ဒေါ်လာသေးနဲ့ပဲကျွန်တော်ကကုတ်လို့ပြီးတော့ဒီဘက်မှာငွေနဲ့တင်အောင်မှဖြစ်တော့ပုံမှန်ဟုတ်တွေ့တဲ့ကားကြီးကတော့1000ကျော်ရှိတယ်ဒ
လေကြိုက်ကြီးအကျိုးပြုလို့ကောဆိုပါကားရရတော့ဘာသုံးတောင်းလို့ရှိတယ်။အဲတွားမဲ့ကွာဝေးရတယ်များတော့ဒီကီလို400လို့500လို့600လို့ဒီရနိုင်တဲ့နေထိုင်မျိုးရှိတာပေါ့နော်။အဲဈေးကတော့အကျဉ်းချင်းဘာသာ2000လောက်နေစားပြီးသွင်းမှုလုပ်ကြထုံးနေရပါ။
ရင်းလျက်စစ်ကတင်သွင်းအသုံးပြုရေးအစီအစဉ်ဖြစ်နိုင်ခြင်းနဲ့အခက်အခဲတွေကြောင့်ကိုဒီသတင်းမဲ့ရဲ့စီးပွားရေးခန္ဓာမှာမတ်သိန်ကြီးထိုက်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တတက်ရောက်သတင်းလွှာမတိုင်ခင်မှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။ပြိုလွဲသွားတဲ့ FTH Digital ငွေကြေးဈေးကွက် Crypto ငွေကြေးတွေ online ပေါ်မှာရောင်းဝယ်နိုင်တဲ့အကြီးမားဆုံးဈေးကွက်ကြီးတစ်ခုဖြစ်တဲ့ FTH ဈေးကွက်ကြီးဒေဝါလီခံလိုက်ရတဲ့အတွက်ကမ္ဘာဈေးကွက်မှာအတော်လေးကိုခရီးရိုက်ခဲ့ပါတယ်။ဗဟိုဘဏ်တွေရဲ့ကြီးကြပ်မှုမရှိတဲ့ crypto ငွေကြေးတွေကိုယင်းနီးမြုံနှံသင့်ပါသလားဆိုတဲ့မေးခွန်းထုတ်မှုတွေကလည်းပြန်ပြီးတော့ရှိလာနေပါတယ်။ဒီသတင်းပတ်ရဲ့ blogger တွေပြောသမျှအစီအစဉ်မှာမတ်စုမြတ်မွန်ကတင်ဆက်ပေးထားပါတယ
် Digital ငွေကြေး cryptocurrency တွေကို online ပေါ်မှာအရောင်းဝယ်လုပ်ပေးနေတဲ့ဈေးကွက်တစ်ခုဖြစ်တဲ့ FTX ပြိုလဲသွားခဲ့ပြီးတဲ့နောက်ကမ္ဘာတဝန်း crypto ငွေကြေးတန်ဖိုးတွေကျဆင်းကမောက်ကမဖြစ်ခဲ့သလိုအဲ့လို digital ငွေကြေးအပေါ်ယင်းနှိမ့်နှံသိရလားဆိုတဲ့မေးခွန်းထုတ်မှုတွေကြဲကြဲလောင်လောင်ပြန်လည်ထွက်ပေါ်လာနေပါတယ် FTX ဈေးကွက်နောက်ကြောင်းကိုပြောရမယ်ဆိုရင်တော့2019ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့ FTX ဟာကမ္ဘာမှာအကြီးဆုံး crypto online ဈေးကွက်ကြီးတစ်ခုဖြစ်ခဲ့ပြီးကမ္ဘာကျော်အားကစားသမားတွေလူသိများတဲ့လုပ်ငန်းကြီးတွေကဒေါ်လာသန်းရာနဲ့ချီယင်းနှိမ့်မြုံနှံထားကြတဲ့ကုမ္ပဏီတစ်ခုဖြစ်ပါတယ် FTX online ဈေးကွက်မှာငွေချေးပြဿနာပေါ်နေပြီဆိုတဲ့သတင်းတွေထွက်နေချိန်2022 November ဒုတိယပတ်ထဲမှာ crypto ငွေချေးအရောင်းဝယ်လုပ်နေကြတဲ့ကုန်သည်တွေက FTX ဈေးကွက်မှာရောင်းဝယ်နေတဲ့ digital ငွေချေးစုစုပေါင်းတန်ဖိုးဒေါ်လာ6ဘီလီယံကို3ရက်အတွင်းမှာထုတ်သွားခဲ့ကြပြီးတဲ့နောက် November 17ရက်နေ့မှာတော့ FTX ကုမ္ပဏီဒေဝါလီခံခဲ့ရပါတယ်ကုမ္ပဏီတည်ထောင်သူ CEO Sam Bankman-Fried လည်းယာရုကနေနှုတ်ထွက်သွားခဲ့ပါတယ်။ပြဿနာပေါ်နေတဲ့ FTX ကုမ္ပဏီကိုဝန်ကူဖို့ပြိုင်ဘက် Crypto ဈေးကွက် Binance နဲ့သဘောတူညီမှုမရခဲ့တာကလည်းအကြောင်းတစ်ခုဖြစ်ပါတယ်။ FTX ကုမ္ပဏီမှာယင်းနှစ်ထည့်ဝင်ထားတဲ့ငွေတွေပြန်ပေးဖို့တောင်းဆိုသူတသန်းကျော်လောက်ရှိနိုင်တယ်လို့ FTX ကပြောပါတယ်။ Corporate လုပ်ငန်းကြီးတစ်ခုမှာထိန်းချုပ်မှုအုပ်ချုပ်မှုလုံးဝပြတ်ပြားပြီးတော့စည်ရင်းမှတ်တမ်းတွေစနစ်တကျလုံးဝမရှိတာမျိုးသူတခါမှမကြုံခဲ့ဘူးလို့ FTX ကုမ္ပဏီအကြီးအကဲသက် John J. Ray ကပြောကြားခဲ့ပါတယ်။ကုမ္ပဏီကပြန်ပေးရမယ့်ငွေကြေးပမာဏအတိအကျဘယ်လောက်ရှိလဲ၊ဝန်ထမ်းဘယ်နှယောက်အတိအကျခံထားသလဲဆိုတာတော့သိနိုင်ဖို့ခက်ခဲတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူ့ရဲ့အလုပ်သက်တမ်းတစ်လျှောက်ငွေကြေးမှတ်တမ်းအချက်အလက်တွေကိုတလောက်ပြည့်စုံလက်ခတ်လုပ်တာမျိုးတခါမှမကြုံခဲ့ဘူးကြောင့်လည်းအတွေ့အကြုံမရှိလုပ်ငန်းမတက်သူလူတစုကကုမ္ပဏီကိုလက်ပတ်ခဲ့လို့အခုလိုမကြုံစဘူးပြိုလဲရတာဖြစ်တယ်လို့ထုတ်ပြန်ခဲ့ပါတယ်။ FTX Crypto ဈေးကွက်ပြိုလဲခဲ့မှုရဲ့ကြက်ကဒီကမ္ဘာလုံးကိုရိုက်ခတ်ခဲ့တာပါ။စင်ကာပူနိုင်ငံကအစိုးရပိုင်း Temasek Holdings လုပ်ငန်းကြီးဆိုရင်ယင်းနှစ်ထက်ဝင်ငွေတန်ဖိုးဒေါ်လာ285သန်းရှိမယ်လို့ပြောပါတယ်။ FTX ပြသနာကြောင့် Crypto ငွေကြေးအပေါ်ရှိနေကြတဲ့ယုံကြည်မှုတွေ9နှစ်ကျော်နောက်ကိုဆုတ်ယုတ်သွားစီခဲ့တယ်လို့ Lansberg Bennett ယင်းနှိမ့်နှံမှုလုပ်ငန်းရဲ့အရာရှိက Reuters သတင်းဌာနကိုတုံ့တက်ချက်ပေးခဲ့ပါတယ
် I think it hurts Bitcoin period. I mean FTX obviously more company specific but obviously we're talking about crypto and Bitcoin's usually the one most people look at.
Bitcoin ငွေကြေးအပေါ်ထိခိုက်မှုရှိတာသိကြပါတယ်. FTX ကုမ္ပဏီကတော့ကုမ္ပဏီတွေထဲမှာတိတိကျကျပြစီရဖြစ်နေတာမှန်ပါတယ်. ဒါပေမဲ့ crypto ငွေကြေးအကြောင်းပြောရင်ပိုင်ဆိုင်မှုတစ်ခုအနေနဲ့ထည့်စင်စားခံရတဲ့ Bitcoin တန်ဖိုးကလွန်ခဲ့တဲ့တစ်နှစ်လောက်ကထက်စာရင်89ရာခိုင်နှုန်းလောက်ကျသွားပါတယ်။ငွေကြေးလိမ်လည်မတမာမှုတွေရှိနေတဲ့ဆိုတဲ့သတင်းထွက်လာတိုင်းတခြားသူတွေရဲ့ငွေကြေးတွေကိုကင်တွယ်ရင်းနှီးမြှုပ်နှံပေးနေသူတွေကကိုယ့်အလုပ်အထိကိုက်ခံပြီး Crypto ငွေကြေးတွေမှာရင်းနှီးတာမျိုးမလုပ်ကြတော့ပါဘူး
။ Crypto ငွေကြေးလိုပဲပြောပြော Digital ငွေကြေးလိုပဲခေါ်ခေါ် Online ပေါ်မှာသာရောင်းဝယ်သုံးဆွဲနေကြတဲ့ငွေကြေးတွေဟာဘဟုဗန်တွေရဲ့ထိန်းချုပ်မှုအောက်မှာရှိနေတဲ့အတွက်ဘလောက်လုံခြုံစိတ်ချရသလဲဆိုတာမေးခွန်းတွေပြန်လည်ထွက်ပေါ်နေပါတယ်။ Crypto ငွေကြေးအရောင်းဝယ်လုပ်နေတဲ့ထိတ်တန့်ဈေးကွက်တစ်ခုဖြစ်တဲ့ Binance ဈေးကွက်အမှုဆောင်အရာရှိချုပ်ကိုရိုင်းကအာဏာပိုင်တွေအနေနဲ့စည်းကမ်းသတ်မှတ်ချက်တွေချမှတ်ဖို့လိုအပ်နေပြီလို့ Indonesian နိုင်ငံဘာလီကျွန်းမှာကျင်းပခဲ့တဲ့ G20 ထိပ်သီးညီလာခံမှာတိုက်တွန်းခဲ့တာပါ။
The regulators do have a role. We do need slightly more we do need to increase
စီကံကြီးချက်တွေအနေနဲ့ crypto ငွေကြေးတွေနဲ့ပတ်သက်လို့ပိုပြီးရှင်းလင်းပြသတဲ့လက်တွေ့ကျတဲ့စီကံချက်တွေချမှတ်ပေးဖို့လိုအပ်နေပါပြီ
crypto ဈေးကွက်ကိုနာမည်ပြဆေသူတရားမကရှိနေတာမှန်ပေမဲ့ဒီလုပ်ငန်းကအမြင့်အတက်ကျရှိနေတယ်လုပ်ငန်းကတိုးတက်နေပါတယ်လို့လည်းသူကပြောကြားသွားခဲ့ပါတယ် Sam Bankman-Fried ရဲ့ FTX ကုမ္ပဏီကိုငွေကြေးအရကြားကန်ပေးဖို့သူ့ရဲ့ Binance ကုမ္ပဏီနဲ့အစောပိုင်းဆွေးနွေးမှုတွေရှိခဲ့ပေမဲ့ပြတ်သွားခဲ့တာပါFTX ကုမ္ပဏီကြောင့် crypto ငွေကြေးတန်ဖိုးတွေကမောက်ကမဖြစ်ခဲ့တာကြောင့်ဒီငွေကြေးတွေနဲ့ပတ်သက်လို့အသေးအချာကြီးကြပ်ဖို့လိုအပ်နေပြီလို့အင်ဗျူတော်ပြောခွင့်ရကလည်းပြောကြားခဲ့ပါတယ
် So look, the administration as you know Chris has consistently maintained that without proper oversight crypto
ငွေကြေးနဲ့ပတ်သက်လို့အသေးအချာကြက်မှတ်ကင်တွယ်မှုမရှိဘူးဆိုရင်အမေရိကန်ပြည်သူတွေအတွက်ထိခိုက်မဲ့အန္တရာယ်ရှိတယ်ဆိုတဲ့အချက်ကိုဘိုင်ဒန်အစိုးရကတစိုက်မမတ်ပြောနေပါတယ်ဒီကိစ္စကိုအရေးကြီးကိစ္စတစ်ခုဖြစ်သတ်မှတ်ပြီးအစိုးရအနေနဲ့အသေးအချာလေ့လာစောင့်ကြည့်နေပါတယ
်အမေရိကန်အစိုးရကိုဒေဝါလီခံခွင့်လျှောက်ထားတဲ့ FTX ရဲ့အချက်အလက်တွေအရ FTX နဲ့ဆက်ဆက်လုပ်ကိုင်နေတဲ့ကုမ္ပဏီပေါင်း130ရှိပြီးတော့ပိုင်ဆိုင်မှုတန်ဖိုးဒေါ်လာ10ဘီလီယံကနေ50ဘီလီယံကျားမှရှိတယ်လို့ဖော်ပြထားပါတယ်ကုမ္ပဏီအမှုဆောင်အရာရှိချုပ်ဟောင်း Sam Bankman-Fried ရောက်တဲ့ပိုင်ဆိုင်မှုကဒေါ်လာ23ဘီလီယံလောက်ရှိမယ်လို့ခန့်မှန်းထားကြပါတယ်တချိန်က crypto ဈေးကွက်မှာထိတ်တန့်ဈေးကွက်ကြီးဖြစ်ခဲ့တဲ့ FTX ဒေဝါလီခံသွားတဲ့အဖြစ်ကကမ္ဘာဈေးကွက်တွေအပေါ်ကြက်ရိုက်ခတ်တဲ့အထိကြီးမားခဲ့တာပါ
Some of the industry notices for a while is the numbers didn't add up the structure was wrong the transparency was wrong the governance was wrong
ဝေကျေးပမာဏကိန်းငွေတွေလွှဲနေပြီးကုမ္ပဏီဖွဲ့စည်းတည်ထောင်ပုံလည်းလွှဲနေပြီးတွင်လင်းမြင်သာမှုမရှိပါဘူးအုပ်ချုပ်ပုံလည်းလွှဲမနေပြီဆိုတာလုပ်ငန်းတွေကတချို့ကသတိပြုမိခဲ့ကြပါတယ်ဒီအချက်တွေကငွေကြေးရင်းနှီးမြှုပ်နှံတဲ့ပုဂ္ဂလိကလုပ်ငန်းတွေအခြေခံပြီးသားဈေးကွက်တွေနှစ်ပေါင်းများစွာတွေကတိုင်းတာသုံးသက်တဲ့အခြေခံအချက်တွေဖြစ်ပါတယ်ခရစ်ပတိုလိုစီကံဥပဒေကြမ်းမတ်မှုသိမရှိတဲ့ဝန်ကျင်မှာအခွင့်အလမ်းပေါ်ပြီးဆိုတာနဲ့ဒီလိုပြဿနာမျိုးတွေဖြစ်မှာပါဖြစ်လာတာကိုသိပြီးတော့အံ့ဩမနေသင့်ပါဘူး။ဒါမျိုးတွေဖြစ်တတ်ပါတယ
်။ FTX ကုမ္ပဏီဒေဝါလီခံလိုက်ပြီးတဲ့နောက်ကုမ္ပဏီမှာယင်းနှိမ့်မြုပ်နှံထားသူတွေ FTX ဈေးကွက်ထဲမှာ crypto ငွေကြေးရောင်းဝယ်နေကြသူတွေကသူတို့ဆုံးရှုံးသွားတဲ့ပမာဏပြန်ရနိုင်ဖို့စ조사နေကြပေမဲ့ပြန်ရမယ်မရဘူးဆိုတာဘယ်သူမှမပြောနိုင်ပါဘူး။ American ပြည်ထောင်စုအစိုးရရှေ့နေတွေအပြင်လုပ်ငန်းဆိုင်ရာတာဝန်ရှိတဲ့ဌာနတွေက FTX လုတ်ခဲ့တာတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလည်းလုပ်နေပါပြီ။တစ်ချိန်တည်းမှာ cryptocurrency digital ငွေကြေးအပါအဝင် digital ပိုင်ဆိုင်မှုတွေနဲ့ပတ်သက်လို့ဘယ်ဌာနတွေကဘလို့ကြီးကြပ်ကင်တွယ်သင့်တယ်လဲဘလို့စည်းကမ်းဥပဒေတွေချမှတ်သင့်တယ်လဲဆိုတာဆွေးနွေးနေကြဆဲဖြစ်ပါတယ်ရှင်ကျွန်မဆွေးမြတ်ပါမှာ
မဆုမြတ်မုံရဲ့ဘလော့ကာရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မဲရေးတန်တာကျော်စီစဉ်တင်ဆက်ထားတဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ဟောလိဝုဒ်မင်းသားရှောင်ပန်ကယူကရိန်းနိုင်ငံခီးဖ်မြို့တော်ကိုသွားပြီးတော့သူ့ရဲ့အကယ်ဒမီဆုရုပ်တုကိုတမရဇလန်စကီကိုပေးလိုက်ပါတယ်ဘောလုံးသမားပီကေနဲ့အဆိုတော်ရှက်ကီယာတို့သူတို့ရင်သွေးကိုဘလို့စောင့်ရှောက်ဖို့သဘောတူညီချက်ရခဲ့တယ်လဲဆိုတဲ့အမှုပညာလောကကသတင်းတွေကိုမဲရေးတန်တာကျော်ကတက်တက်ရောင်သတင်းလွှာအစီအစဉ်မှာတင်ပြပေးထားပါတယ်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းမှမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဟောလိဝုဒ်မင်းသားလည်းဖြစ်ရုပ်ရှင်ဒါရိုက်တာလည်းဖြစ်သူမင်းသားရှောင်ပန်မြန်မာလိုပြောရင်တော့မင်းသားရှောင်ပန်ဖြစ်ပါတယ်သူကယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတော့ဝေဖန်လို့လဲရုရှားရဲ့ပိတ်ဆို့တံခတ်မှုခံရသူဖြစ်ပါတယ်သူကနိုဗင်ဘာလ10ရက်နေ့မှာတော့ယူကရိန်းနိုင်ငံခီးဖ်မြို့တော်ကိုသွားရောက်ပြီးတော့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီနဲ့တွေ့ဆုံခဲ့ပါတယ
် It is the symbolic silly thing.
Yes, but
if I know this is here with you, then I'll feel better and stronger.
သူကသမ္မတဇလန်စကီကိုသူ့ရဲ့အကယ်ဒမီရွှေစင်ရုပ်တုကိုငှားရမ်းခဲ့တာပါကျွန်တော်တို့အပြော်လုပ်ကြတာပါလို့သူကပြောပါတယ်သူကအခမ်းအနားကျင်းပတဲ့ဇပွဲမှာယူကရိန်းသမ္မတနဲ့တူတူထိုင်ပြီးတော့မင်းနိုင်ရတဲ့အခါမှာမာလီဘူးကိုပြန်တည်လာခဲ့ပါလို့လက်နက်ဖက်ပိုက်ပြီးတော့ပြုံးရရင်ပြောသွားတာပါ။သူနေထိုင်တဲ့ American ပြည်အောင်စု California ပြည်နယ်ကမာလီဘူးမြို့ကိုပြောတာဖြစ်ပါရင်ရုရှားရဲ့ယူကရိန်းကိုကျူးကျော်ခြင်းစတင်တဲ့ February 24ရက်နေ့ပြီးတော့ Sean Penn ရဲ့လက်မှတ်တွေပါတဲ့တံပြားကိုတော့ယူကရိန်းရဲ့မိတ်ဆွေတွေကိုဂုဏ်ပြုတဲ့ Ally of Courage ရင်ပြင်နေရာမှာမြှုပ်နှံတက်ဆင်ထားတာကိုမင်းသား Sean Penn နဲ့သမ္မတ Zelensky တို့တွေ့ကြည့်ခဲ့ကြပါရင်သမ္မတ Zelensky ရဲ့ညစဉ်မိန့်ခွန်းထဲမှာတော့ ရုရှားစစ်တင်ကျူတော်တဲ့နေမှာယူကရိန်းမြို့တော်ကိုလာရောက်ခဲ့တဲ့ရှွန်ပန်းဟာယူကရိန်းတွင်နိုင်ငံတကာရဲ့ထောက်ခံမှုရရှိဖို့တက်နိုင်သမျှနည်းလမ်းစုံနဲ့လှုပ်ပေးနေခဲ့ပါတယ်လို့သမ္မတကပြောသွားပါတယ်။ယူကရိန်းရဲ့နိုင်ငံသားတွေနဲ့အတူလွတ်လပ်မှုကိုကာကွယ်နေကြတဲ့ထင်ရှားသူတွေကိုကျေးဇူးတင်ကြောင်းပြသတဲ့အနေနဲ့ဒီလမ်းနေရာကိုဂုဏ်ပြုမှတ်တမ်းတင်ထားတာပါ။မတူကွဲပြားတဲ့လူတွေလုပ်ငန်းတွေတက်ဖွဲ့တွေကကျွန်တော်တို့နိုင်ငံအောင်မြင်မှုရဖို့အတွက်ပေါင်းစည်းလှုပ်ဆောင်ခဲ့ကြရတဲ့ဆိုတာကျွန်တော်တို့ရဲ့နောက်မျိုးဆက်တွေကိုသတိပေးပြသတဲ့သဘောလည်းဖြစ်ပါတယ်လို့တမရဇလန်စကီကပြောပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌလက်တဗီးယားနဲ့ပိုလန်နိုင်ငံတို့ရဲ့တမရတွေ၊ချက်ပြည်သူတမရနိုင်ငံရဲ့ဝန်ကြီးချုပ်ပိုလန်စလိုဗေးနီးယားဝန်ကြီးချုပ်တွေဗြိတိသျှဝန်ကြီးချုပ်ဟောင်းဘော်ရစ်ဂျွန်ဆန်တို့ကိုလည်းအဲ့ဒီကွက်လက်နေရာမှာဂုဏ်ပြုမှတ်တမ်းတင်ထားပါတယ်။ကျလောဟာရဲ့ဘာစီလိုနာဘောလုံးအသင်းကနေအနားယူသွားတဲ့နမေကျော်ဘောလုံးသမားဂျယ်ရက်ဘီကင်းနဲ့သူ့ရဲ့ဇနီးဟောင်းကိုလံဘီယာကပေါ့ပ်အဆိုတော်ရှက်ကီရာမီဘာရက်တို့ဟာသူတို့နှစ်ဦးရဲ့ရင်သွေးနှစ်ယောက်ကိုဘလို့ဆက်ပြီးတော့တာဝန်ယူမွေးမြူသွားမလဲဆိုတာနဲ့ပတ်သက်လို့သဘောတူညီမှုရခဲ့ကြပါတယ်။ဘီကင်းနဲ့ရှက်ကီရာတို့ဟာ17နှစ်စာပေါင်းသင်းခဲ့ပြီးတော့ကွဲခွာခဲ့ကြတာဖြစ်ပါတယ်။အခုသူတို့ကြားသဘောတူညီချက်အရသမီးလေးမီလန်အသက်9နှစ်နဲ့ဆာရှာ9နှစ်တို့ကသူတို့မိမိနဲ့အတူအမေရိကန်ပြည်အောင်စုမိုင်ယာမီမြို့မှာရွှေ့ပြောင်းနေထိုင်မှာဖြစ်တယ်လို့ La Vanguardia သတင်းစာကဖော်ပြပါတယ်။ Shakira အသက်45နှစ်နဲ့ PK အသက်35နှစ်တို့ဟာ2012ခုနှစ်ထဲကအတူပေါင်းသင်းခဲ့တာဖြစ်ပေမဲ့တရားဝင်တို့လက်ထပ်ထားတာမဟုတ်ပါဘူး။တောင်အာဖရိကမှာ2010ကကျင်းပခဲ့တဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲဖွင့်ပွဲမှာအဆိုတော် Shakira က Waka Waka This time is for Africa ဆိုတဲ့ချင်းနဲ့ဖြောပြေးသွားပြီးတဲ့နောက်မကြခင်ပဲသူတို့နှစ်ဦးတွေ့ခဲ့ကြတာပါ။သူတို့2022ခုနှစ်ဇွန်လမှာတော့ကွဲလိုက်ကြပြီဆိုပြီးတော့အများကိုအတီးပေးခဲ့ပါတယ်။ဘောလုံးချန်ပီယံ PK ကသူအခုဘောလုံးကစားတဲ့ဘာစီလိုနာအသင်းကနေအနားယူလိုက်ပြီလို့ကြေညာပြီးတော့သတင်းတစ်ပတ်ကြာမှာပဲသူတို့ကလေးတွေနဲ့ပတ်သက်တဲ့သဘောတူညီမှုကိုလည်းရခဲ့တာပါ။အဆိုတော့ Shakira ကတော့စပိန်နိုင်ငံမှာအခွန်ရှောင်းနေဆိုပြီးတော့တရားရင်ဆိုင်နေရတာဖြစ်ပါတယ်။သူအယူခံတင်ထားတာလည်းမေလ26ရက်နေ့ကရှုံးနိမ်သွားခဲ့ပါတယ်။Shakira က2012ခုနှစ်နဲ့2014ခုနှစ်ကြာသူရခဲ့တဲ့ဝင်ငွေအတွက်အခွန်ဒေါ်လာ14သန်းခွဲလောက်ပေးဆောင်ဖို့ပြက်ကွက်ခဲ့တယ်ဆိုပြီးတော့အစိုးရရှေ့နေတွေကတရားစွဲထားတာဖြစ်ပါတယ် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly then we headed out to China Taylor said that's where we find ဒီတက်တဲ့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြတယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မယေးသနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့တက်တက်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလှည့်ပြောပြပေးပါမယ်ရှင
်။ကတားနိုင်ငံမှာကျင်းပနေတဲ့2022ဖီဖာကမ္ဘာဘောလုံးဖလားဘောလုံးပြိုင်ပွဲအုပ်စုအေရှာဒုတိယပွဲစဉ်တွေကိုဒီကနေ့ဆက်ကစားတာမှာကနအသင်းကတောင်ကိုရီးယားအသင်းကို3-2နဲ့အနိုင်ရရှိသွားပါတယ်ခင်ဗျာမကြသေးခင်မိနစ်ပိုင်းအတွင်းကပဲဒီပွဲဟာပြီးဆုံးသွားတာပါဒီကနေ့အတွက်ပထမပွဲစဉ်ဖြစ်တဲ့အုတ်စုဂျီရဲ့ဒုတိယပွဲမှာတော့ဆာဗီယာနဲ့ကမ်မရွန်းကိုကစားကြတာမှာ3-0ဖြစ်ခဲ့ပါတယ်ဒီညမြန်မာစံတော်ချိန်ည10:00ခွဲမှာအုတ်စုဂျီကဘရာဇီးလ်နဲ့ဆွစ်ဇာလန်ကိုကစားကြမှာဖြစ်ပြီးနောက်ဆုံးပွဲစဉ်အဖြစ်နဲ့ကတော့ပေါ်တူဂီနဲ့ဥရုဂွေးတို့မြန်မာစံတော်ချိန်ည10:00ခွဲမှာကစားကြမှာဖြစ်ပါတယ်ခင်ဗျာဂျပန်ဆိုရအနေနဲ့မြန်မာစစ်ကောင်စီရဲ့လူခွင့်ရေးချိုးဖောက်မှုတွေအပေါ်ပုံမပြင်းထန်ပြီးရက်တီဆောင်ရွက်ဖို့မြန်မာနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံရပြီးမကြသေးခင်ကပြန်လည်လွတ်မြောက်လာတဲ့ဂျပန်မတ်တမ်းရုပ်ရှင်ရိုက်ကူသူတိုရုကူဘိုတာကတိုက်တွန်းလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံအချင်းထောင်တွေအတွင်းထိန်းသိမ်းခံခဲ့ထရတဲ့အခြေအနေဟာငရဲပြည်လိုပဲလို့သူကတင်စားပြောကြားလိုက်ပြီးမြန်မာပြည်သူတွေခံစားနေရတာကိုသူတွေ့ကြုံခဲ့ရတဲ့အခြေအနေတွေကပိုပြီးသိရှိနားလည်လာတဲ့အတွက်မြန်မာပြည်ကထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုလည်းလက်ခံပေးဖို့ဂျပန်အစိုးရကိုသူကတိုက်တွန်းပါတယ်။ဒီနိုင်ငံမှာနိုင်ငံရေးလွတ်လပ်ခွင့်နဲ့ကိုဗစ်ပိတ်ဆို့မှုတွေဆုံးသက်ရေးတောင်းဆိုတဲ့နိုင်ငံတော်ဆန္ဒပြပွဲတွေပေါ်ပေါက်နေတာမှာရဲတပ်ဖွဲ့ကတနင်္လာနေ့ကဆန္ဒပြသူတွေကိုဖမ်းဆီးလိုက်ပါတယ်။ဒီနိုင်ငံမှာ1989ခုနှစ်ဒီမိုကရေစီရေးဆန္ဒပြပွဲတွေဖြိုခွင်းခံရပြီးတဲ့နောက်ပိုင်းဆန္ဒပြပွဲတွေမရှိသလောက်ဖြစ်ခဲ့ပြီးမှအခုလက်တလောနိုင်ငံတော်မြို့ကြီးတွေနဲ့တက္ကသိုလ်ကျောင်းတွေမှာစုဝေးဆန္ဒပြနေကြတာဖြစ်ပါတယ်ခင်ဗျာ။
နိုမာလာ28ရက်တနင်္လာညရဲ့နောက်ဆုံးရသတင်းကြေညာကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jum Dryden နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အခုအသံလွှင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်ရှင်။ VOE ကိုနားတော်ရဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington.